Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32/40/48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်သတင်းတွေကိုကိုဆမ်မဝင်နဲ့အတူကြီးညာပေးပါပါ။အလုပ်တော်စုံစမ်းရေးကော်မတီမှထွက်ဆိုဖို့အတွက်ဆင့်ခေါ်ထားတဲ့သမရအင်ဗျူအချံပေးအရာရှိချုပ်ဟာထွက်ဆိုဖို့အတွက်မသွားရောက်ခဲ့ပါဘူး။ Writers သတင်းတောက်တွေကိုဖမ်းဆီးစင်ကရေးမှတ်တဲ့ရဲမှတ်တမ်းကိုဖမ်းဆီးသူရဲအရာရှိကမီးရှို့ပြီးဖျက်ဆီးခဲ့တယ်လို့အင်ကာနဲ့တရားခွင်မှာထွက်ဆိုခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်ခဲ့တဲ့ဆွစ်ဇာလန်သမ္မတကရခိုင်အရေးနဲ့ပတ်သက်လို့ပြောခဲ့တာကတော့
And Switzerland also calls for the full implementation of the report of the advisory commission chaired by Kofi
Annan ye commission ye ajan pyu chet ko pye wa thauk khan chaung pyo cha chet ko naingan daka tadin dwe bi pye so na sin nai ma de ajin naw ni de ajin da u ye tat mat chet the jaw lwin ni bi sa win ni ye sa taw ni thain ye akhet twe ni lo hlut pe tin tu dwe ko hlut pe ye lu akhwin ye ajan commission ye ajan pyu chet the ma naingan ye ajin da ye lo ti dat ma par de chaung ထိုင်းနိုင်ငံမှာမွေးဖွားခဲ့သူကရင်နဲ့မွန်တိုင်းရင်သား300ကျော်ထိုင်းနိုင်ငံသားဖြစ်ခွင့်ရသွားတယ်ဆိုတဲ့သတင်းလွှာတွေနှာစင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကကြီးညာပါမယ်ရှင
်သမရအင်ဗျူရဲ့မဟာဗျူဟာဆိုင်ရာအကြံပေးရရှိချုပ်စတီဖန်နန်ကိုသူသမရဒေါနယ်ထရမ့်အတွက်အဓိကအကြံပေးရရှိဖြစ်တဲ့တာဝန်ထမ်းဆောင်ခြင်းအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အောက်လွှတ်တော်စုံစမ်းကော်မတီကအင်ကာနေမှာစီစဉ်ထားပေမဲ့သူကရောက်မလာခဲ့ပါဘူး။သူကိုလာရောက်ဖို့အတွက်လွှတ်တော်အမတ်တွေကိုရင်းကဆင့်ခေါ်ခဲ့တဲ့ဂျာကန်နေမလာရောက်တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းနေတဲ့အဖွဲ့ခေါင်းဆောင်ဖြစ်တဲ့ Texas ပြည်နယ်က Republican အောက်လွှတ်တော်မှ Mike Conaway ကတော့အဖွဲ့ရဲ့မေးမြန်းမှုတွေကိုဖြေကြားဖို့အတွက်ဘန်နန်လာရောက်မယ်လို့မျှော်လင့်ထားပေမဲ့ရောက်မလာခဲ့ပါဘူးလို့ပြောပါရတယ်။သမ္မတအင်ဗျူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားအငင်းခုန်ဖြစ်နေတဲ့ကိစ္စမှာဘန်နန်ကိုမေးမြန်းခြင်းနဲ့အတွက်ဆင့်ခေါ်ခဲ့တာဖြစ်ပါတယ်အခုလိုရုံးကရှင်ခေါ်တာကိုလာရောက်ဖို့ပြက်ကွက်တဲ့အတွက်ဘန်နန်ဟာလွတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့တရားရင်ဆိုင်ရနိုင်ပါတယ်ဒါပေမဲ့ဒီကော်မတီကနေသူ့ပေါ်အရေးယူမယူအခုဒီမသိရသေးပါဘူးဘန်နန်ကိုသမရအင်ဗျူကထွက်ဆိုမှုမလုပ်ဖို့အတွက်ဆက်ပြီးပိတ်ပင်ထားတယ်လို့သူ့ရှင်နေကစုံစမ်းရေးကော်မတီကိုပြောကြားခဲ့ကြောင်းစုံစမ်းရေးအဖွဲ့ကထိတ်တန့်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကအဒမ်ရှစ်ကပြောပါတယ
်နောက်ထပ်တစ်ကြိမ်အမေရိကန်ပြည်ထောင်စုအစိုးရပေးပြရပွဲကျောင်းရတော့မယ်ရက်နှစ်ရက်အလိုအချိန်မှာအစိုးရအတုံးစိတ်ဆက်လက်ခွင့်ပြုရေးအတွက်ဆုံးဖြတ်ချက်ချနိုင်မချနိုင်ဆိုတဲ့အခြေအနေကိုရင်ဆိုင်နေရပါတယ် Republican နဲ့ဥဆောင်တဲ့အောက်လွှတ်တော်အမတ်တွေကကြမ်းရှိနေတဲ့ဗန်ဒါရေးနှစ်ကုန်ချိန်အထိ American စစ်တပ်အတွက်အတုံးစိတ်မူကြမ်းကိုခွင့်ပြုခဲ့ပေမဲ့လို့ပြည်တွင်းအတုံးစိတ်ကိုတော့သတင်း6ပတ်စာအတွက်သာခွင့်ပြုခဲ့ပြီးအထက်လွှတ်တော် Democrat အမတ်တွေကတော့ခွင့်မပြုဖို့ဟန်တာမယ်လို့ဆိုနေကြပါတယ်အထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင် Mitch McConnell လို့ Republican လွှတ်တော်အမတ်တွေကပြည်တွင်းအတုံးစိတ်အချိုးစားနဲ့ပတ်သက်ပြီးတော့ဆက်လက်ညှိနှိုင်းနေတဲ့အချိန်မှာတနစ်စာရန်ပုံငွေအဖြစ်အမျိုးသားကာကွယ်ရေးအတုံးစိတ်ကိုဦးစားပေးရမယ်လို့ပြောဆိုနေကြပါတယ်။ Democrat တွေကတော့ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားပြည်တွင်းလူအချက်တွေကိုလည်းအရေးကြီးတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့စစ်တပ်နဲ့လူလက်တန်းစားတွေအတွက်ရန်ပုံငွေတိုးမြှင့်ပေးရမယ်ဆိုတာကိုကျွန်တော်တို့ထောက်ခံပါတယ်။ပါတီနှစ်ခုဟာတစ်ဖက်နဲ့တစ်ဖက်ပုတ်ထုတ်နေကြတာမဟုတ်ပါဘူးကျွန်တော်တို့ဟာတခုတည်းအတွက်ပဲလုပ်ပြီးကျန်းသားတွေကိုကြောခိုင်းမထားလိုပါဘူးလို့အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင်ဖြစ်တဲ့ Chuck Schumer ကပြောပါတယ်ပြီးခဲ့တဲ့နှစ်နှောင်းပိုင်းကစပြီးတော့အမေရိကန်ပြည်ထောင်စုအစိုးရရဲ့အတုံးစီရန်ပုံငွေခွင့်ပြုမှုတက်တန်း၄ချိန်ဆက်တိုးပေးခဲ့ပြီးတော့လက်ရှိတက်တန်းကာလဟာကြာသပတေးနေ့ညတကောင်ရန်ချိန်မှာကုန်ဆုံးတော့မှာဖြစ်ပါတယ်ခင်ဗျာ
တန်ကိုရီးယားနိုင်ငံမှာကျင်းပမယ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့ American Two သမ္မတဒီသတင်းပတ်ထဲတွေ့နိုင်ခြေကို Donald Trump အစိုးရဘက်ကနေလမ်းဖွင့်ပေးထားပါတယ်။ American Two သမ္မတ Mike Pence အခုလိုဆင်းရဲပွဲလုပ်ဖို့အတွက်သူ့ဘက်ကတော့မတောင်းဆိုရသေးကြောင်းတနင်္လာနေ့က Alaska မှာရောက်နေတဲ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပြင်အခြေအနေကိုလမ်းဖွင့်ပေးထားပြီးစောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။ဒါပြင်သမ္မတ Trump အနေနဲ့အခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အပြေရှားရာမျိုးကိုအမြဲတမ်းယုံကြည်ကြောင်းလည်းပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့ nuclear အစီအစဉ်တွေနဲ့ပဲ့ထိန်ဒုံးကျည်ရီမန်းချက်ကြီးကိုလုံးဝတခါတည်းအပြီးဆန့်လို့ဖို့လုပ်ရမ မယ်လို့လည်းမြန်ကိုရီးယားဘက်ကဘယ်သူကိုမဆိုဘယ်လိုပုံစံနဲ့တွေ့တွေ့ပြောကြားသွားမယ်အကြောင်းသတင်းတောက်တွေကိုပြောကြားခဲ့တာပါလက်တင်အမေရိကန်နိုင်ငံတွေကိုတောက်အောင်နေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကိုလည်းဒုသမရနဲ့မြောက်ကိုရီးယားအရာရှိတွေကြားတွေ့ဆုံမှုရှိမရှိသူပီရူးမှာရောက်နေတော့မေးမြန်းတဲ့အခါမှာလည်းအလားတူဖြစ်ကြားခဲ့တာပါဒုသမရဟာဂျပန်နိုင်ငံတိုကျိုကိုအင်ကာနေ့ညမှာဆက်ရောက်ပါတယ်ပြီးတော့ဝန်ကြီးချုပ်ရှင်ဆိုအာဘူဘေးနဲ့ဗုဒ္ဓဖူးနေ့မှာတွေ့ဆုံမှာဖြစ်ပါတယ်ကြာသပတေးနေ့မှာတော့တောင်ကိုရီးယားနိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်တယ်လို့တောင်ကိုရီးယားသမရနဲ့တွေ့ဆုံမှာဖြစ်ပါတယ်
American stock share ဈေးဟာအင်ကာနေ့ကအတက်ကျများခဲ့ပြီးတဲ့နောက်ဈေးပိတ်ချိန် stock share ဈေးတွေတက်သွားခဲ့ပါတယ်။ Dow Jones စက်မှုအညွှန်းကိန်းအရ568မှတ်တက်ခဲ့ပြီးတော့တနင်္လာနေ့ကထိုးကျခဲ့တဲ့1,185မှတ်ရဲ့ထက်ဝက်ကျော်နီးပါးပြန်လည်ရရှိခဲ့ပါတယ်။ Standard & Poor's S&P အညွှန်းကိန်းကတော့39မှတ်တက်ခဲ့ပါတယ်။အာရှနဲ့ဥရောပတို့မှာအင်ကာနေ့စောစောပိုင်းတုန်းက stock တွေထုတ်ရောင်းခဲ့ကြတဲ့အတွက်American stock ဈေးကွက်ဖွင့်စာမှာတိတိတသားဈေးကျဆင်းခဲ့ပေမဲ့နောက်ပိုင်းဈေးပြန်တက်ခဲ့ပြီးရှယ်ယာဈေးနှုန်းတွေအတက်ကျများခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကတော့ Dow's အညုံကိန်းတရက်ထဲမှာတည်းအမှတ်ပေါင်းများစွာထိုးကျခဲ့တဲ့အတွက်ဒါဟာ stock ဈေးကွက်ရဲ့နှစ်ပေါင်း120တမိုင်းမှာတရက်ထဲတွင်အများဆုံးဈေးထိုးကျခဲ့တာလည်းဖြစ်ပါတယ်။ဤကနေ့ဈေးဖွင့်ချိန်မှာအညုံကိန်းက930မှတ်ကျခဲ့ပြီး S&P အညုံကိန်းက1.3ရာခိုင်နှုန်းကျခဲ့တာဖြစ်ပါတယ်။တင်းနေလာနေကအမေရိကန်စတော့ဈေးကွက်တွေထိုးကျခဲ့ပြီးတဲ့နောက်ကမ္ဘာတစ်ဝန်းစတော့ထုတ်ရောင်းမှုတွေဖြစ်ခဲ့ပြီးအင်္ဂါနေ့စောစောပိုင်းမှာတော့အာရှစတော့အညွန်ကိန်းကျဆင်းခဲ့တာဖြစ်ပါတယ်ဂျပန်နီကေးကတော့အညွန်ကိန်းက900ရာခိုင်နှုန်းတန်ဖိုးကျခဲ့ပြီးဟောင်ကောင်ဟန်ဆင်အညွန်ကိန်းကလည်းလိုက်ကျက2015ခုဩဂုတ်လနှောင်းပိုင်းမှာအဆိုးရွားဆုံးအခြေအနေရောက်ခဲ့ပါတယ်ဥရောပရဲ့လန်ဒန် FTSE စတော့ဈေးကွက်က 2.6 ရာခိုင်နှုန်းဂျမန်DAX stock ဈေးကွက်က 2.3 ရာခိုင်နှုန်းပြင်သစ် CAC stock ဈေးကွက်က 2.3 ရာခိုင်နှုန်းတို့အသီးသီးတန်ဖိုးကျဆင်းခဲ့ပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိ Lightometer 32 kHz 9335 Lightometer 40 kHz 8683 Lightometer 48 kHz 6153နဲ့ဒုတိယနာရီဘက်မှာไลเลมิเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโลมิเตอร์20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ပြေဖောက်ဖျက်မှုနဲ့ဖမ်းဆီးခံရတဲ့ Rogers သတင်းတောက်နှုတ်ရဲ့အမှုကိုအင်ကာနေ့ကရန်ကုန်မြောက်ပိုင်းခံတရားရုံးမှာဆက်စစ်ဆေးခဲ့ပြီးတရားခွင်မှာတရားလူပတ်တက်တဲ့ရဲရရှိကဖန်စီခဲ့ခြင်းတုံးကမှတ်တမ်းကိုမိရှုဖြစ်စီကြောင်းထွက်ဆိုခဲ့ပါတယ်။ရဲရရှိတွေရဲ့လူရဟာတရားဥပဒေနဲ့မညီဘူးလို့အဖမ်းခံရတဲ့ Rogers သတင်းတောက်ကိုဝါလုံးကပြောပါတယ
်။ရုံးတော်မှာလာပြီးတော့တင်တဲ့ဟာတွေကလေကျွန်တော်တို့တရားစွဲလို့ရအောင်တင်တာတွေပဲဖြစ်တယ်ပေါ့နော်။အစိုးရဥပဒေတိုင်းဆောင်ရွက်မယ်ဆိုပြီးတော့တကယ်တမ်းစီစဉ်ကျွန်တော်တို့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့ဘာမှရုံးတော်မှာတင်ကြလာတာမရှိဘူးလေ။ကျွန်တော်တို့ကတရားမမျှတဘူးလို့ခံစားရပါတယ်။
အင်္ဂါနေ့တရားခွင်မှာထွက်ဆိုတဲ့ရဲရရှိကဒီသတင်းတောက်တွေကိုဖမ်းပြီးပြီးချင်းသူ့ရဲ့ရဲမှတ်တမ်းစာရွက်ကိုသူ့ကိုယ်တိုင်မီးရှို့ခဲ့တဲ့အပြင်အင်္ဂါနေ့တရားခွင်မှာသူ့ရဲ့ထွက်ဆိုချက်တွေထဲမှာလည်းကွဲလွဲချက်တွေရှိနေတယ်လို့အကျိုးဆောင်ရှေ့နေဖြစ်တဲ့ဦးတန်းစောအောင်ကပြောပါတယ်။ Rogers သတင်းတောက်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ၁၂ရက်နေ့မှာမြန်မာအာဏာပိုင်တွေကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကမတည်ငြိမ်တဲ့အခြေအနေကြုံရတဲ့ရခိုင်ပြည်နယ်တဲကလုံခြုံရေးတပ်ဖွဲ့လှုပ်ရှားမှုအပါအဝင်အစိုးရနှိမ့်ဝက်သတင်းအချက်လက်တွေကိုဥပဒေဆန့်ကျင်ပြီးရယူခဲ့ရဲဆိုရဆဆွဲခြင်းနဲ့အရေးယူခဲ့တာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးရောက်နေတဲ့ဆွစ်ဇာလန်သမ္မတအလန်ဘတ်စီဟာအင်္ဂါနေ့ကကောက်ဆက်စ်ပြည်သားခရိုင်မှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့ရိုဟင်ညာပြည်ထနာဖြစ်ရှင်ရေးအတွက်မစ္စတာကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖော်နိုင်ရေးဆွစ်ဇာလန်နိုင်ငံကထောက်ခံတယ်လို့ပြောကြားလိုက်ပါတယ်ရိုဟင်ညာတွေဘေးကင်းစွာဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေပြန်သွားနိုင်ဖို့အတွက်ဆွစ်ဇာလန်နိုင်ငံကကူညီမယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာရီကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss Franc 12တန်းထောက်ပံ့မယ်လို့လည်းသမ္မတကကြေညာခဲ့ပါတယ
်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံတွင်းချင်းနေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးကြဖို့မြစ်တာရက်ခံချက်တစောင်းကို February 6ရက်ရက်စွဲနဲ့ Kitchen အဖွဲ့စည်း20ကနေလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ
်ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝီတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုက်နားဆင်ရပါမယ် ရိုဟင်ဂျာပြဿနာဖြစ်ရှင်းနိုင်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့ထောက်ခံတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ်။ရိုဟင်ဂျာအကြက်တဲပြည်လည်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံအနေနဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါဆွေးနွေးဆောင်ရွက်နေတယ်လို့သမ္မတအာလန်ဘက်စီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီအင်ကာနီကသွားရောက်စဉ်သူကအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးနဲ့ရောက်နေတဲ့ဆွစ်ဇာလန်သမ္မတအဲလန်ဘက်စီဟာအင်ကာနီရုံကကောက်ဆက်ပဇာခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။ရိုဟင်ဂျာပြည်ထနာကိုဖြည့်ရှင်းနိုင်ရေးအတွက်မစ္စတာကိုဖီယာနန်ကော်မရှင်ရဲ့အစိုးရခန်းစားတွေကအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းစွာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်သွားနိုင်ဖို့အရေးကြီးတယ်လို့သမ္မတဘက်စီကအခုလိုပြောကြားခဲ့ပါတယ်
The agreement on repatriation between Bangladesh and Myanmar is a positive step towards a solution of the current crisis and it will be
လက်ရှိပြည်နာဟုအဖြစ်ရှာရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာနေရပ်ပြန်ပွေသဘောတူညီမှုရရှိထားတာဟာအပြုသဘောဆောင်ရွက်ခြေလှမ်းဖြစ်ပါတယ်။ပြန်သွားကြသူအလုံးဟာကိုယ်သဘောနဲ့ကိုပြန်ကြတဲ့သူတွေဖြစ်ဖို့လုံလုံခြုံခြုံစီးဖို့တိတ်ခါစီစီပြန်သွားနိုင်ကြဖို့ကအရေးကြီးပါတယ်။ကိုဖီအန်နန်ဦးဆောင်ရေးသားခဲ့တဲ့အစည်းအဝေးခန်းစားပါအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့အတွက်ဆွစ်ဇာလန်နိုင်ငံကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာကြမဲ့သူတွေအတွက်အရှင်ပြည်ရဲ့ပတ်ဝန်းကျင်မျိုးရရှိစေဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ဆွစ်ဇာလန်တန်ယုံကလည်းအထောက်ကျူပတ်နေပါတယ်။ဒါပေမဲ့ရေရှည်အဖြေရဖို့အတွက်တော့အချိန်ပေးရမှာဖြစ်ပါတယ်
။2019ခုနှစ်ဩဂတ်လ24ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစားပါအကြံပြုချက်တွေထဲမှာရခိုင်ပြည်နယ်ထဲကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရေရှည်ငြိမ်းငြိမ်းချမ်းချမ်းနဲ့တဟဆာတာဖြစ်စွာနေထိုင်နိုင်ကြအောင်လို့အကြံပြုထားတာပါ။ရခိုင်ပြည်နယ်ထဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့လည်းကော်မရှင်ကထောက်ပြခဲ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုအချက်အစီရင်ခံစာရဲကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်စုံဆုံးအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကလည်းတုံ့ပြန်ထားပါတယ်။အဲ့ဒီအစဉ်ခန်းစားထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွက်မှရိုဟင်ဂျာတိမ့်နေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းခွဲကျော်ရှိတယ်လို့ဆိုပါတယ်။အဲ့ဒီသူတွေဘေးကင်းစွာပြန်သွားနိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကကူညီဆောင်ရွက်နေတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ
် We are working with Bangladesh but also with Myanmar and we are also in contact with Myanmar to address this issue
ဆွစ်ဇာလန်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောမြန်မာနိုင်ငံနဲ့ပါအတူလက်တွဲဆောင်ရွက်နေပါတယ်ပြဿနာကိုအဖြေရှာနိုင်ဖို့မြန်မာနဲ့လည်းဆွေးနွေးမှုတွေရှိနေပါတယ်အခုဆိုရင်နေရပ်ပြန်ရေးအတွက်သဘောတူညီချက်ရရှိထားပြီးပါပြီသူတို့တွေရဲ့လူကုန်သိခါကိုလေးစားလိုက်နာပြီးသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့လိုပါတယ်ကျွန်တော်အရင်ပြောခဲ့သလိုပါပဲပြန်သွားကြသူတွေဟာလူလူလာလာပြန်ကျင်သူတွေဖြစ်ရမယ်ဘေးကင်းလူမျိုးမှုရှိရပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကိုဦးစားပေးပံ့ပိုးကူညီဖို့အတွက်ကိုလည်းသမ္မတအဲလန်ဘက်စီကအခုလိုဆိုခဲ့ပါတယ
် We are facing and you are facing here and the people working here are facing a situation with urgent needs
ခင်ဗျားတို့ရောကျွန်တော်တို့ရောဒီမှာအလုပ်လုပ်နေကြသူတွေအားလုံးရောအရေးပေါ်လူအချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။မလွယ်ကူတဲ့အခြေအနေတွေမှာလူပေါင်းတစ်သန်းလောက်နေထိုင်ကြရတာကိုစီမံခန့်ခွဲဖို့ဆိုတာမလွယ်လှပါဘူး။မကြာခင်မှာမုတ်တုံရပြည်ကြားကိုလာတော့မှာပါ။ဒါကြောင့်ဒီမှာကုနီထောက်ပံ့နေကြတဲ့အဖွဲ့တွေကိုပံ့ပိုးနိုင်ဖို့အရေးပေါ်ဦးစားပေးရမှာဖြစ်ပါတယ်။စာနာရေးခါပိုင်းဆိုင်ရာအထောက်ပံ့နေပေးနေတဲ့အဖွဲ့တွေ၊ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုကုနီပေးနိုင်ဖို့ကအရေးကြီးပါတယ်။အဲ့တချိန်ထဲမှာပဲနေရပြန်ပူရေးသဘောတူညီချက်ကိုဘယ်လိုအကောင့်ထဲပေါ်နိုင်မလဲဆိုတာကိုလည်းစဉ်းစားကြရမှာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss franc 12တန်းထောက်ပံ့မယ်လို့လည်းဆွစ်ဇာလန်သမ္မတကကြေညာခဲ့ပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလကသဘောတူညီခဲ့ကြပါတယ်။ 2018ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာဒုက္ခသည်တွေကိုစတင်လက်ခံဖို့မြန်မာအစိုးရဘက်ကပြင်ဆင်ထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကရေရှည်လုံခြုံရေးအာမခံချက်ဘဝအာမခံချက်တွေမရှိတဲ့အတွက်လို့ဆိုပြီးပြန်မလာကြပါဘူးမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆက်လက်ဆောင်ရွက်နေတယ်လို့ဆိုပြီးရန်ကုန်အခြေစိုက်အိမ်နီးချင်းနိုင်ငံတန်ယုံတွေကတန်တမန်တွေကုလသမဂ္ဂဒေသဆိုင်ရာယုံယာယီတာဝန်ခံနဲ့ဖြိပသတင်းတောက်တချို့ကိုအင်္ဂါနေ့ရုံးကမောင်တော်ခရိုင်တွေကဒုက္ခသည်ပြန်လည်လက်ခံမဲ့စခန်းတွေကိုလိုက်လံပြသခဲ့ပါတယ်ရှင
်မဆူမြမော်ပါရှင်အချင်းတောင်တွေမှာတတ်မှတ်ဥယျာဉ်ထက်ကျော်လွန်နေပြီးနေထိုင်စားသောက်မှုအခက်အခဲတွေကြောင့်လွတ်ပေးတဲ့အကျဉ်းသားတွေကိုလွတ်ပေးဖို့သမရစီတင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေအတွက်တိကျတင်ပြထားတာမရှိတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါတယ်နိုင်ငံရေးအကျဉ်းသားဟောင်းအဖွဲ့တွေကတော့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ကိုအမြန်ဆုံးဖွင့်ဆိုပေးဖို့နဲ့လွတ်တင်တဲ့အကျဉ်းသားတွေလွတ်ပေးမယ်ဆိုရင်နိုင်ငံရေးအကျဉ်းသားတွေကိုထည့်စင်စားဖို့တောင်းဆိုနေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလွတ်ပေးတဲ့အကျဉ်းသားတွေလွတ်ပေးနိုင်ဖို့နိုင်ငံတော်သမ္မတစီပြီးခဲ့တဲ့ရက်ပိုင်းကပေးပို့တင်ပြထားတာဖြစ်ပါတယ်ဒီလိုတင်ပြထားတာမှာမူရစ်စေဝါကိုကိုယ်တိုင်သုံးစွဲပြီးပမာဏအနည်းငယ်လက်ဝဲတွေ့ရှိမှုနဲ့နှိရှိထောင်ကျနေသူပြစ်မှုကျူးလွန်တယ်လို့တိကျတဲ့သက်သေမရှိပဲတန်တရားနဲ့ထောင်ကျခံနေရသူအသက်အရွယ်ကြီးရင်ပြီးကျမ်းမာတန်ဆွမ်းမှုမရှိတော့သူတပ်ဖို့ရည်ရွယ်ချက်မရှိခဲ့ပေမဲ့မတရားခံရတာကိုဝန်ကူညီရင်တစ်ဖက်ကအသက်သေးဆုံးခဲ့ရလို့ထောင်ကျခံနေရသူပြစ်မှုကြီးမဟုတ်ဘဲထောင်ကျနေရတဲ့အမျိုးသမီးကလေးမိခင်များပါဝင်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဥယျာဉ်လွင်အောင်ကဆိုပါတယ်ဒီလိုစီစစ်တင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေနဲ့ပတ်သက်ပြီးတိကျတင်ပြထားတာမရှိတာမို့ VOA ကမေးမြန်းမှုကိုဥယျာဉ်လွင်အောင်ကအခုလိုဖြေသွားတာပ
ါသမီးအဲ့ဒီနိုင်ငံရေးအကျဉ်းသားဆိုတဲ့ definition ကပြဿနာရှိတယ်ဘာလို့ဆိုတော့ဘယ်သူဒီနိုင်ငံရေးအကျဉ်းသားဆိုတာကိုဘယ်သူမှမပြောနိုင်ဘူးအဲ့လိုဖြစ်နေတာလေအဲ့ဒီဟုတ်တကယ်တောင်းနေမှာအဲ့ဒီလူတွေကကျွန်တော်နိုင်ငံရေးအကျဉ်းသားပါလို့ပြောတဲ့သူတောင်းမှမရှိဘူးနိုင်ငံရေးအကျဉ်းသားရေးလုပ်ပေးဖို့ဆိုဘယ်သူကနိုင်ငံရေးအကျဉ်းသားလေးကိုပြီးတာချေရတော့ခက်တယ်လေဆိုတော့နိုင်ငံရေးအကျဉ်းသားကိုအင်္ဂလိပ်ကဟိုဇောင်းပေးခြင်းမပေးခြင်းဖြင့်အင်္ဂလိပ်ကတော့လူအခွင့်အရေးနဲ့ပဲလိလာတဲ့အခါကျတော့ကျွန်တော်ကမတရားထောင်ကြတာပါလို့ပြောရင်အင်္ဂလိပ်ကအဲ့ဒီလူရဲ့မတရားထောင်ကြတဲ့ဟာကိုစီစစ်ပြီးတော့တက်ဆိုင်အောင်တင်ပြပေးတာပေါ့ဒီသဘောပါပဲအဲနိုင်ငံရေးအကျဉ်းသားရဲ့လူကအင်္ဂလိပ်ကဟိုပြီးကြတော့နာမည်တက်ပြီးတော့မတွေ့ဘူးသမီးရဟုတ်ပ
ါလက်ရှိအကျဉ်းောင်ထဲမှာတတ်မှတ်အကျဉ်းသားဥယျာဉ်ထက်ပိုရှံလျက်ရှိပြီးနေထိုင်စားသောက်ရတာမှလည်းအခက်အခဲအချို့ရှိနေတာကြောင့်အခုလိုစီစစ်တင်ပြရတာဖြစ်တယ်လို့သူကဆိုပါတယ်အကျဉ်းောင်ထဲမှာအများဆုံးအကျဉ်းချခံနေရသူတွေကတော့မူးယစ်ဆေးဝါးအမှုနဲ့ဖြစ်ပြီးအကျဉ်းောင်လူဦးရေပမာဏရေ46ရာခိုင်နှုန်းကျော်ရှိတယ်လို့လူခွင့်ရေးကော်မရှင်ကစည်ရင်းတွေကဆိုပါတယ်ဒီလိုအကျဉ်းောင်တတ်မှတ်ပမာဏထက်ပိုရှံနေတာမို့ရှော့ချဖို့အကျဉ်းသားလွတ်ပေးရေးဆောင်ရွက်ပေမဲ့တစ်ဖက်မှာလည်းပြည်သူလုံခြုံရေးနဲ့ပတ်သက်ပြီးစဉ်းစားရဖို့ရှိနေတာမို့ဒီလိုဖြည့်ရှင်းမှုကစစ်မှန်တဲ့အဖြေဟုတ်မဟုတ်မေးမြန်းရမှာတော့ဥယျာဉ်လွင်အောင်ကအခုလိုဖြေပါတယ်
ဟိုအငယ်တော့အဖြေကောင်းတစ်ခုဖြစ်မယ်လို့ယုံကြည်လို့တင်ကြတာပေါ့သမီးရယ်လူတစ်ထောင်လို့တဲ့ထဲမှာ3-4ယောက်ကတော့ဖောက်တယ်လို့ရှိနေပါတယ်ဒါဆိုတော့အားလုံးတစ်ထောင်လို့ရင်တစ်ထောင်လုံး 100% လူကောင်းတွေဖြစ်သွားလိမ့်မယ်လို့အငယ်မပြောလို့ပါဘူးပဲမကောင်းတဲ့လူတွေဘာကောင်းပါသွားနေတယ်ဒါမှအဖြစ်လက်တဲ့စမ်းမိတဲ့ကလေးတွေရှိတယ်လူငယ်ဘာသာဘာဝပေါ့နော်ဒီကလေးတွေကတော့ဟိုကြောက်လန့်ပြီးတော့နောက်လှုပ်ရှင်မှလှုပ်တော့မယ်ပေါ့ခုနကတော့အပြားထောင်နဲ့တောင်းနဲ့မော်တော်ကားတစ်စီးတိုက်အဲ့လိုမိတဲ့လူတွေကိုလှုပ်ပေးဖို့အငယ်ပြောတာမဟုတ်ဘူးလေအဲ့လိုလူတွေကိုဟိုလှုပ်မပေးသင့်ဘူးနောက်တစ်ခုကကျတော့လူသားမှုမရင်းမှုလူသားအလောင်းဖြောက်ဒါမျိုးတွေပေါ့နော်အဲ့လိုလူတွေကိုလွတ်မပေးသင့်ပါဘူးလို့လည်းအငဲရဲ့အစီအခံစာထဲမှာထည့်ဖော်ပြထားတယ်။ဟိုအများကြီးသူကိုဒုက္ခပေးတဲ့လူပေါ့တမီးရယ်လူပေးရလုံးဝဦးစားမပေးသင့်ပါဘူးလို့အားလည်းအထူးကြီးထားတယ
်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP အဖွဲ့ရဲ့ရန်ကုန်ရုံးတာဝန်ခံကိုပွားကြီးကတော့အခုလိုလွတ်ပေးသင့်တဲ့အကျဉ်းသားတွေလွတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတွေပါဝင်လာဖို့လိုအပ်တယ်လို့သူကဆိုပါတယ်လက်ရှိမှာနိုင်ငံရေးအကျဉ်းသားအထိပ္ပယ်ကိုလွတ်တော်ဘက်ကနေအတီးပြုတ်ဖို့လိုအပ်နေပြီလို့လေသူကထောက်ပြပြောဆိုသွားပါတယ
်အခုလိုမျိုးဒီရင်းခုန်စရာတွေဟိုဖြစ်လာတယ်မို့ကျွန်တော်တို့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားအထိပ္ပယ်ဖွင့်စဉ်ကိုတရားဝင်စီစီကျက်ဆက်ခံပြုဖို့ကျွန်တော်တို့တစ်ခါဟိုတောင်းဆိုနေတာပေါ့နော်အဲ့လိုသာအစိုးရအနေနဲ့လွတ်တော်အနေနဲ့တရားဝင်အတိအကျဆက်ဆံပြုလိုက်တယ်ဆိုလို့ချင်းဒီလိုမျိုးရင်းခုန်စရာတွေလည်းဟိုဖြစ်လာမှာမဟုတ်ပါဘူးအခုလိုအကျဉ်းသားတွေကတခြားအကျဉ်းသားတွေဆုတ်ပေးမယ်ဆိုလို့ချင်းနိုင်ငံရေးအကျဉ်းသားတွေကထိတ်ဆုံးသွားကိုလွတ်ပေးတဲ့လူတွေပါသူတို့ကဘာပြစ်မှုမှပြစ်လို့နာမဟုတ်ဘူးတခြားအများကြီးသူကိုအနှောက်အယှက်ဖြစ်စေတဲ့ပြစ်မှုပြစ်လို့နာမဟုတ်ဘူးကိုယ်ချင်းတရားခေါ်တဲ့လူတွေမဟုတ်ဘူးဒီလိုမျိုးရှိနိုင်တဲ့အခုမှနိုင်ငံရေးအကျဉ်းသားတယောက်ရှိတာအင်မတန်များနေပါလိမ့်မယ်
ခုလက်ရှိနိုင်ငံတော်တိုင်းငါဘုတ်ကိုဒေါက်ဆန်းစုကြည်ကအစိုးရမဖြစ်ခင်အချိန်တုန်းကကြိုးစားခဲ့တာအခုပါစစ်တော်ကြီးတွေမှာအစိုးရတွေမှာနိုင်ငံရေးကျင်းသားဟောင်းတွေအများကြီးတောက်နေကြပြီပေါ့ဒီလိုအချိန်မှာနိုင်ငံရေးကျင်းသားအတိတ်ပဲကိုစီးပီးကြကြဖြတ်ထားနိုင်တယ်မရှိကျင်းသားတွေမှာရှိနေနိုင်ငံရေးကျင်းသားအားလုံးကိုစီးပီးဆီကပ်ပေးမယ်ဆိုလို့ချင်းအမေမအကောင်းမွန်တဲ့အနေအထားတစ်ခုကိုလောက်လာမှာပါလို့ဆက်ပြောချင်ပါတ
ယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဟာပြီးခဲ့တဲ့နှစ်2019ခုနှစ်အတွင်းကအကျဉ်းထောင်26ခုနဲ့အကျဉ်းဆက်ခံ24ခုကိုတွားရောက်စစ်ဆေးခဲ့ပြီးအခုလိုနိုင်ငံတော်သမ္မတစီအစီရင်ခံစာတင်ပြနိုင်ခဲ့တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်ရှင်။
မိခပြောပြသွားတာပါရှင်။ထိုင်းနိုင်ငံအတွင်းမှာမွေးဖွားကြီးပြင်းလာကြတဲ့မွန်နဲ့ကရင်တိုင်းရင်းသားတွေပါတဲ့လူပေါင်း342ယောက်ကိုထိုင်းအစိုးရကမနေ့အင်္ဂါနေ့တုန်းကထိုင်းနိုင်ငံသားအဖြစ်အသိအမှတ်ပြုလိုက်ပါတယ်။ဒီလူတွေဟာကန်ချနာပူနီဘူရီပြည်နယ်တွန်ဖာဖွန်ခရိုင်အတွင်းနေထိုင်ကြသူတွေဖြစ်ပြီးအဲ့ဒီထဲမှာထိုင်းတပ်ကတော်မှမကြသေးခင်ကပဲဘွဲရခဲ့သူကရင်တိုင်းရင်းသူတယောက်လည်းပါဝင်ပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ချနာဗူရီခရိုင်နယ်ကထက်ကလုံမြို့ဟာကရင်နဲ့မွန်လူမျိုးတွေအများဆုံးနေထိုင်နေတာပါဒီထဲကနိုင်ငံမဲ့ဖြစ်နေတဲ့ကရင်နဲ့မွန်ကလေးငယ်တွေဟာထိုင်းနိုင်ငံထဲမှာပဲမွေးဖွားပြီးထိုင်းနိုင်ငံထဲမှာပဲစာတင်ကြားနေကြတာပါဒီထဲကမွန်နဲ့ကရင်အများစုပါတဲ့နိုင်ငံသားတောင်းဆိုသူတွေကိုထိုင်းဆိုရကနိုင်ငံသားဖြစ်ပေးခဲ့တယ်ဆိုပြီးကလေးခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့ထိုင်းနိုင်ငံသူမစ္စစ်ဖုန်ထောင်းကအခုလိုပြောပါတယ
်အဲ့ဒီထက်ကလုံမြို့မှာတော့ကရင်နဲ့မွန်နဲ့များတယ်လေအလုံးစုံရလေးဆယ်နဲ့ရောက်ရသွားတော့ဗောနော်ခုကလာမှာစာရွက်စာသားလေးရှိဆုံးပြီဆိုရင်1920နဲ့တယောက်ထိုင်းနိုင်ငံသားလက်တောင်းစုတော့ဗောနော်အဲ့ဒီကန်ချနာပူလီမျိုးမှာပဲဗောနော်1450နဲ့9ယောက်ရှိတယ်ဗောနော်990နဲ့တယောက်မှာဗောနော်အဲ့ဒီလူတွေကရဖို့အဆင်ပြေစောင့်နေပြီဗောထိုင်းမှာမွေးတယ်နောက်ပြီးသူတို့အဲ့ဒီထိုင်းမှာအနည်းဆုံး10နှစ်ကျော်နဲ့လူစုလေးစီရနဲ့စီရောက်စီတယ်ဗောနော်ကိုဟိုစနေခန့်ဟိုတုံညတုံညလက်မပင်းနဲ့လေရတရ33ယောက်ဗောနော
်နိုင်ငံသားရတဲ့အထဲမှာတော့ကန်ချနာဗူရီတက္ကသိုလ်မှာကျောင်းပြီးတဲ့ကရင်အမျိုးသမီးငယ်တူလဲပါဝင်တယ်လို့ပြောပြပါတယ
်အဲ့ဒီထဲမှာလည်းရင်မလေးတယောက်ဗောနော်သူ့နာမည်ကနော်လဲသူ့အဲအကူအား20နဲ့ညာနီစီဗောမောင်နှမလေးက3ယောက်စီတယ်ဗောနော်အမေအဖေကကရင်လူမျိုးဗောသူကထိုင်းမှာပဲမွေးတယ်ပေါ့နော်ကန်ချနာဗူရီကတက္ကသိုလ်ဒီတော်ကြီးပေါ့နော်စာနဲ့တော့တယ်ဒီနေ့မှာတော့သူလည်းအဲ့ဒီထိုင်းနိုင်ငံသားသူရိုက်သွားတော့ပေါ့နော်ကိုထိုင်းနိုင်ငံသားသူတောင်းဆိုရစားလေလားဘာမှပတ်စံမကုန်ပေါ့နော
်အခုလိုမျိုးနိုင်ငံသားဖြစ်အတိမတ်ပြုခံရသူတွေဟာလွန်ခဲ့တဲ့၄နှစ်တာကာလကလေးကနိုင်ငံသားဖြစ်ခွင့်ကိုရှောက်ခဲ့ကြတာဖြစ်ပါတယ်။ထိုင်းဥပဒေမှာတော့ထိုင်းနိုင်ငံသားဖြစ်ရှောက်ထားသူတွေကိုစီစစ်တဲ့ကာလအတွင်းမှာအထောက်အထားတွေပြည့်စုံဖို့အာမခံပေးတဲ့သူတွေရှိဖို့နေထိုင်ခဲ့တဲ့ကာလခုနှစ်အတွင်းအင်တာစုစရင်စတဲ့လိုအပ်ချက်တွေကိုသက်ဆိုင်ရာမြို့ပိုင်ရုံးတွေကနေစီစစ်ပြီးအစစ်စစ်မြို့နယ်ခရိုင်တိုင်းအထိရှောက်ထားကြရတာပါထိုင်းနိုင်ငံသားအဖြစ်ရသွားခဲ့ကြတဲ့နိုင်ငံမဲ့ဖြစ်ခဲ့ဘူးသူတွေဟာထိုင်းနိုင်ငံသားရရှိသွားပြီဆိုရင်ထိုင်းနိုင်ငံသားတွေနီးတူဒန်းတူအခွင့်အရေးနဲ့အကျိုးခံစားခွင့်တွေရရှိကြမှာဖြစ်ပါတယ်ရှင
်မအေးအေးမှပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတဲ့ဘက်ကိုနားဆင်ရပါမယ်အရှေ့နိုင်ငံတွေကိုတွားနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ဟာဂျပန်ဝန်ကြီးချုပ်နဲ့ရောတောင်ကိုရီးယားသမ္မတတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိသလိုတောင်ကိုရီးယားမှာတောက်ကြနေကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုလည်းတက်မှာဖြစ်ပါတယ်။အိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဂျပန်ကိုမထွက်ခွာခင်ဒုတိယသမ္မတပန့်စ်ကပြောပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါရှင်။
American Two သမ္မတ Mike Pence ရဲ့ဂျပန်နဲ့တောင်ကိုရီးယားအပါအဝင်အရှိမျောက်အာရှခီးစင်အတွင်းမှာသူဟာအိုလံပစ်ပြိုင်ပွဲကနေနိုင်ငံတကာကိုထိုးပေါက်လာတဲ့မြောက်ကိုရီးယားရဲ့တန်တမာရေးထိုးစစ်ကိုဒဏ်ပြန်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပါတယ်။ဒါအပြင်ကိုရီးယားနှစ်နိုင်ငံကြားအားကစားပွဲနဲ့ပြန်လည်ပေါင်းစည်းမှုတွေရှိနေပေမဲ့မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးသူ့ဘက်ကပြက်ပြက်သားသားပြောဆိုမယ်လို့ပြောကြားထားတာပါ။သူသမ္မတဟာသူ့ရဲ့အာရှခီးစင်မတိုင်ခင်တနင်္လာနေ့ကအမေရိကန်နိုင်ငံအလာစကာပြည်နယ်ကလေးရက်အခြေစိုက်စခန်းကိုတွားရောက်ခဲ့ပြီးအဲဒီမှာရှိတဲ့ပယ်ထိန်တုံးကာကွယ်ရေးစနစ်ကိုလေ့လာကြည့်ရှုခဲ့တာပါ။ဒုသမရတက်ရောက်မဲ့အိုလံပစ်ပွဲတော်ဖွင့်ပွဲကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်မြုန်နမ်ဦးဆောင်ပြီးတက်ရောက်မှာမို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးဖို့ရှိမရှိဒုသမရအလာစကာကနေဂျပန်ကိုမထွက်ခွာခင်သတင်းတောက်တွေကမေးတဲ့အခါမှာတော့
With regard to any interaction with the North Korean delegation I have not requested a meeting, but
မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးရေးကိစ္စနဲ့ပတ်သက်ပြီးပြောရင်အခုလိုဆွေးနွေးပွဲလုပ်ဖို့ကျွန်တော်ဘက်ကတော့မတောင်းဆိုရသေးပါဘူး။ဒါပေမဲ့အခြေအနေကိုစောင့်ကြည့်သွားမှာပါ။သမ္မတထရမ့်အနေနဲ့လည်းအခုလိုတွဲဆုံဆွေးနွေးမှုတွေနဲ့အဖြစ်ရှာရမျိုးအမြဲတမ်းယုံကြည်ကြောင်းထုတ်ဖော်ပြောထားပါရယ်။မြောက်ကိုရီးယားဘက်ကဘယ်သူမှမဆိုဘယ်လိုပုံစံနဲ့ပဲတွေးရတွ ဒါဟာဒေသတွင်းနဲ့အမေရိကန်တို့ရဲ့ဆန္ဒကြီးပဲမဟုတ်ပါဘူးကမ္ဘာနိုင်ငံတွေအားလုံးကလိုလားနေတဲ့ဆန္ဒပ
ါဒါအပြင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဘယ်လိုပဲရှိနေနေအခုအိုလံပစ်ပွဲတော်ကနေလက်ရှိတကယ်တမ်းဖြစ်ပျက်နေတာတွေကိုမမြင်အောင်ဖုံးကွယ်ထားနိုင်မှာမဟုတ်တယ်လို့ကမ္ဘာအတိုင်းဝိုင်းကမြောက်ကိုရီးယားအာဏာရှင်ကိုဆက်ပြီးအထူးကြံလှုပ်ထားမှာဖြစ်ကြောင်းလည်းပြောပါတယ်ဒုသမရမိုက်ပန်ဆာဂျပန်နိုင်ငံမှာဝင်းကြီးချုပ်ရှင်ဆိုအာဘေနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံမှုရှိပြီးဂျပန်ဝင်းကြီးချုပ်ကသူ့ကိုညစာစားပွဲနဲ့တည်ခင်းအခမ်းမှာဖြစ်ပါတယ်အဲဒီနောက်မှာသူဟာတောင်ကိုရီးယားနိုင်ငံကိုချက်သပရီနေမှာသွားရောက်ပြီးတောင်ကိုရီးယားသမရမွန်ဂျင်းအင်နဲ့တွေ့ဆုံမှာဖြစ်ပါတယ်အခုအာရှခီးစင်တွင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမှန်တရားတွေကိုပြောကြမယ်လို့ဒုသမရပန့်ကပြောကြခဲ့တာပါ The diplomat စာဆောင်ကအာရှပစိဖိတ်မျက်မှောက်ရေးရာဌာနတွဲဖက်အက်ဒီတာအန်ကစ်ပန်ဒါကတော့တောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်တွေကြားမြောက်ကိုရီးယားကတတ်ရှုဖို့လုပ်တဲ့မဟာဗျူဟာအောင်မြင်သွားမှာကိုစိတ်ပူတယ်လို့ VOA သတင်းတော် Victor BT ကိုပြောပါတယ
် We've seen a remarkable divergence between how the South Koreans and how Washington have approached the North Korea
မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ချင်းကပ်ပုံတိတိတသားကွဲနေတာတွေ့ရပါတယ်အခုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကအပြုသဘောဆောင်တဲ့ချင်းကပ်မှုရှိနေချိန်မှာပဲထရမ့်အစိုးရအဖွဲ့ကအကြီးမားဆုံးဖိအားတွေပေးဖို့လုပ်နေတာပါမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားမနစ်တုန်းကသဘောတူညီရာကနေအခုလိုဖြစ်လာတာဟာမြောက်ကိုရီးယားရဲ့တတ်ရှုံမှုအောင်မြင်တဲ့သဘောဖြစ်နေပါတယ်ဒါကြောင့်အခုချိန်ဟာမဟာမိတ်နှစ်နိုင်ငံကြားဆက်ဆံရေးကတိကောက်ဖြစ်နေတဲ့အနေထားပါ
အိုလံပစ်ပွဲတော်ဖွံ့ဖွဲအခမ်းအနားကိုမြောက်ကိုရီးယားအားကစားအဖွဲ့ခေါင်းဆောင်ဖြစ်တဲ့ကင်မြုန်နမ်တက်ရောက်လာတာဖြစ်ပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေကအဖွဲ့ဝင်တွေကြားဆွေးနွေးပွဲဖြစ်ဖို့ကတော့အလားအလာတိတ်မရှိဘူးလို့လဲမစ္စတာဘန်ဒါကမြန်ပါတယ်။ဒါပေမဲ့လည်းကိုရီးယားနှစ်နိုင်ငံကြားမှာတော့အစ်မင့်အရာရှိတွေကြားဆွေးနွေးမှုရှိဖို့အတွက်ပိုဖြစ်နိုင်တယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမယ်ဆောင်းအာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမရဒီသတင်းပတ်တဲ့တွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရအဖွဲ့ကနေလမ်းဖွင့်ပေးထားပေမဲ့မြောက်ကိုရီးယားဘက်ကအခြေအနေကိုမသိရသေးတာကြောင့်အများကစောင့်ကြည့်နေကြတာပ
ါ။ဒေါက်ခင်မြို့သက်ပြောသွားတာပါရှင်။အခုချိန်မှာတော့အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာဂျပန်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။ကျွန်တော်တို့ VOA အမေရိကန်အသံရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ VOA ကနေအသံလွှင့်နေတဲ့အစီအစဉ်တွေကိုTV သတင်းလှအစီအစဉ်တွေကိုည9နာရီထိရေဒီယိုအစီအစဉ် PP ချင်း Asia 77ဂျိုရူးကနေထုတ်လွှင့်ပေးတာကိုလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA American အတန်ရဲ့ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။ VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်။သောတာရှင်တွေနားဆင်လို့တယ်၊ဒေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA email လိပ်စာက burmese.voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင် American စာရိုက်တက်တာမှ855ကိုဆက်သွယ်နိုင်ပါတယ်ရှင် VOA American အတန်းကနေထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေပုတ်ထူးနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့ Irian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာဖို့ရှိပြီးကိုသားညွန်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကမ်းမှာတော့
ဒီတိုင်းသိဆိုရလက်ထက်နဲ့ဒီကနေ့ဟိုအနာဂီဥဆောင်တဲ့ဆိုရလက်ထက်မှာသွတ်တော်ရဲ့ဆန်ရှင်နဲ့ဟိုစွမ်းဆောင်ကြီးကထူးပြီးတော့မပြောင်းလဲတာကိုသိရတ
ယ်။ NLD နှစ်နှစ်ပြည့်နဲ့အစိုးရရဲ့စွမ်းဆောင်ရေးအကြောင်းဝိုင်းဝန်းဆွေးနွေးထားကြတာကိုနားဆင်နိုင်ပါတယ်။ဒီလိုစီစဉ်တွေထဲမှာအခုအရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်ဥကျော်ဇန်တာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။ရိုဟင်ဂျာအရေးသတင်းယူတဲ့သတင်းတောက်တွေအပေါ်မြန်မာအစိုးရရဲ့နှိပ်ကွပ်မှုကြီးမားကျယ်ပြန့်လာနေဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ time.com online သတင်းလွှာတစ်ပုဒ်ကိုလည်းပြောပြပါမယ်။ရိုဟင်ဂျာလူနည်းစုတွေအပေါ်စစ်တပ်ရဲ့စစ်ဆင်မှုကိုသတင်းရေးဖို့ကြိုးစားလို့အဖမ်းခံထားရတဲ့ writer သတင်းတောက်နှစ်ယောက်ကိုအင်္ဂါနေ့ကစတုထချင်းရုံထုတ်ပါတယ်။သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလက်ထိတ်ခတ်ပြီးတော့တရက်ခွင်ကိုခေါ်လာပါတယ်။တရက်ခွင်မှာသတင်းလွတ်လပ်ခွင်ကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ကြောင်းသတင်းမီဒီယာတွေကပြောပါရယ်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစီမှုပုံမှန်နဲ့အဖက်မခံရခင်မှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရိုဟင်ဂျာမွတ်စလင်9သိန်းနီးပါးထွက်ပြေးသွားကြတဲ့ရခိုင်ပြည်နယ်ထဲကစစ်တပ်စစ်စင်ရေးကိုသတင်းရယူခဲ့ကြတာပါအရင်တစ်ခေါက်ရုံထုတ်ချိန်မှာတရက်ခန့်ရှိနေဦးတန်းစောအောင်ကဒီသတင်းအချက်အလက်တွေဟာအများပြည်သူသိသင့်တဲ့အချက်တွေသာဖြစ်တဲ့အကြောင်းအစိုးရပိုင်းသတင်းဌာနကဖော်ပြထားတဲ့သတင်းတွေကိုကိုးကားပြီးရှောက်လဲခဲ့ကြောင်းပြောပါတယ်။ဒီသတင်းတောက်နှစ်ဦးဟာအဖမ်းခံထားရတာနှစ်လရှိနေပြီဖြစ်သလိုအာမခံပေးဖို့ကိုလည်းအငင်းခံထားရပြီးနာမည်ဆိုးနဲ့ကြော်ကြားတဲ့အင်းစိန်အကျဉ်ထောင်မှာထိန်းသိမ်းထားပါတယ်။ British ခေတ်ကလေးကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေအရသူတို့ဟာထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။တိကျဖြစ်စဉ်တစ်ခုမှာတော့အစိုးရအာဏာပိုင်အရာရှိတွေက AP သတင်းဌာနကိုတရားစွဲဖို့စီစဉ်နေကြောင်းတနင်္လာနေ့ကပြောခဲ့ပါဗျ။ AP သတင်းမှာရိုဟင်ဂျာရွာသားတွေကိုစနစ်တကျတပ်ဖြတ်ပြီးမြုပ်နှံထားတဲ့နေရာ၅ခုကိုတွေ့ရတယ်လို့ရေးသားထားတာကိုအစိုးရကညင်ပါတယ်။အရင်တစ်ခါအလောင်းတွေမြုပ်ထားတဲ့တနေရာတွေ့ခဲ့တာနဲ့ပတ်သက်လို့တော့တေဆုံးသူတွေဟာအကြမ်းဖက်သမားတွေဖြစ်ကြောင်းနဲ့စစ်တပ်ကလုခဲ့တယ်ဆိုတာကိုဝန်ခံပြောကြားထားကြောင်းဆောင်းပါရှင်လိုင်ငီးပါရန်ကရေးသားထားပါတယ်ရှင်
။ဆယ်နှစ်ပြည့်တော့မဲ့အာဆီယံလူခွင့်ရေးအဖွဲ့တွတ်တက်မှုမရှိဘူးဆိုတဲ့ခေါင်းစဉ်နဲ့ကျွန်းယွန်းဝါဟုန်နီရမ်ရေးသားထားတာကို The Jakarta Post မှာဖတ်ရပါတယ်။အစ်တောင်အာဆီယံလူခွင့်ရေးအခြေအနေဟာလွန်ခဲ့တဲ့ဆယ်နှစ်အတွင်းဆုတ်ယုတ်တဲ့ဆုတ်ယုတ်ကြာဆင်းလာခဲ့ပါတယ်။ကမ်ဘောဒီးယား၊လာအိုစ်၊မလေးရှား၊စင်ကာပူ၊ဗီယက်နမ်တို့မှာလွတ်လပ်စွာပြောဆိုခွင့်၊စူဝေးခွင့်နဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်ခံထားရပါတယ်။ထိုင်းမှာအတိုက်ခံတွေတကြွလှုပ်ရှားသူတွေကိုဖမ်းဆီးလာတဲ့အပြင်ပြည်내ဆိုင်ရာလွတ်လပ်ခွင့်ကိုပါထိန်းချုပ်လာတာတွေ့ရပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာတွေပေါ်စစ်တပ်ကစစ်စင်ရေးတွေလုပ်ခဲ့လို့နိုင်ငံတကာရှုတ်ထနေတာပါ။တခါဖိလစ်ပိုင်မှာလည်းသမ္မတဒူတာတရဲ့မူရေးဆေးဝါးစစ်စင်ရေးဟာဂျုံတင်စစ်စင်ရေးမရှိဘဲလူတွေကိုကွပ်မျက်နေတယ်လို့ကုလသမဂ္ဂကဝေဖန်ထောက်ပြထားပါတယ်။ဒါပေမဲ့နောက်နှစ်မှာဆယ်နှစ်တင်းတင်းပြည့်တော့မဲ့အာဆီယံအစိုးရများလူခွင့်ရေးကော်မရှင်ဟာဘာမှမလှုပ်ရှားနိုင်ပါဘူး။အခြေခံရပိုင်ခွင့်များတိုးမြင့်ရေးကာကွယ်ရေးတို့အတွက်2009မှာစတင်ဖွဲ့စည်းခဲ့တဲ့ဒီဖွဲ့ဟာအာဆီယံရဲ့ကြော်ရိုးသဘောတရားဖြစ်တဲ့အဖွဲ့ဝင်တွေအကြားထိတ်တိုက်ရင်ဆိုင်မှုမဖြစ်ရေးပြည်တွင်းရေးဝင်မဆွတ်ရေးဆိုတဲ့မူတွေရမှပိတ်မိနေပါတယ်။စတင်ဖွဲ့စည်းကတော့လုံးဝမလုပ်နိုင်တဲ့စာရင်တဝက်တစ်ပြက်လုပ်နိုင်ရင်လည်းတော်သေးတာပေါ့ဆိုတဲ့မျှော်မှန်းချက်နဲ့ဖွဲ့စည်းခဲ့ရတာဖြစ်ပါတယ်။ရည်ရှိမှာဘယ်လိုလူခွင့်ရေးကမရှင်မျိုးဖြစ်ရမယ်ဆိုတာအစိုးရအဖွဲ့တွေအကြားမှသဘောထားကိုက်ညီမှုလည်းမရှိခဲ့ပါဘူး။ကိုယ်စားလှယ်ရဲ့အခန့်ကဏ္ဍဟာဒီနေရာမှာအဓိကကျပါတယ်။သူတို့အလုပ်တာဝန်ကိုသူတို့အဓိပ္ပာယ်ရှိအောင်ဖွင့်ဆိုဖို့လိုအပ်ပါတယ်။ဆုံးဖြတ်ချက်ချမှတ်ကိစ္စတွေကိုရှင်းပြသင့်ပါတယ်။ဒေသတွင်းလူခွင့်ရေးကာကွယ်နိုင်မဲ့လုပ်ရက်တွေကိုရွေးချယ်ချမှတ်သင့်ပါတယ်။ဒါပေမဲ့တစ်ခါတစ်ခါနိုင်ငံအစိုးရတွေကအင်မတန်ရှေးရဆန် conservative ဖြစ်ပြီးလူခွင့်ရေးအကြောင်းကိုတလုံးမှနားမလည်သူတွေကိုကိုယ်စားလှယ်အဖြစ်ဆက်လွှတ်လိုက်ပါတယ်။ဒါလည်းပဲအခက်အခဲကြီးတစ်ရပ်ဖြစ်ပါတယ်။ 2015-2016 မှာတော့ကြီးညာချက်တွေထုတ်ပြီးဘောင်ချက်လုတ်ကင်မှုအထုတာမျိုးရှိခဲ့ပေမဲ့ဘာမှအကောင့်ထဲပေါ်မလာခဲ့ပါဘူး။ရိုဟင်ဂျာတွေအပေါ်လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်လို့လည်းဘာမှမလုပ်နိုင်ခဲ့ပါဘူး။ရုပ်စွာအစုံသာရှုတ်ချရမယ့်ကိစ္စဖြစ်ပါတယ်။ပူတွဲကြီးညာချက်ထုတ်ပြီးမရှုတ်ချနိုင်ရင်တောင်မှကိုယ်စားလှယ်တူးချင်းအနေနဲ့လုပ်စင်တဲ့ကိစ္စပါ။ဒီအတိုင်းလွှတ်ထားမယ်ဆိုရင်အာဆီယံဒေသအတွင်းလူခွင့်ရေးအခြေအနေပုံမဆိုးရွားလာနိုင်ပါတယ်။Civil society လို့ခေါ်တဲ့အရက်ဖက်အဖွဲ့အစည်းတွေကတွန်းအားပေးဖို့အရေးတကြီးလိုအပ်နေပါတယ်။ဘယ်လိုအဖွဲ့အစည်းမျိုးမှာတော့ညာတွင်ချင်းတူတက်လာရဲဆိုတာမဖြစ်နိုင်ပါဘူး။ပထမအဆင့်အစိုးရတွေနဲ့လွတ်လွတ်လပ်လပ်စီဖို့ပြီးတော့ဒေသတွင်းလူခွင့်ပြဿနာတွေကိုတုံ့ပြန်ဆောင်ရွက်ဖို့လိုအပ်လို့ရေးသားထားပါတယ်ခင်ဗျာ
။အခုဆက်လက်နားဆင်လေ့လာကြရမယ်။အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါလေဆာလုံးပေါင်းက l o o s e loose ကချောင်းနေတာ c a n n o n cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကချောင်းနေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့တင်မော့လောကကဖြစ်ပါလေရှေ့တုန်းကစတင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြည့်တဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေကိုအန်ဒီရေပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင့်တလာတဲ့ idiom အသေးပဲကတော့လူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင့်စန္ဒီရဖြစ်နိုင်တာကိုဆလုပ်ပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိမ့်ထားဖို့လိုတဲ့ပုံကိုမျိုးအာချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is known as a loose cannon.So his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lu pho kai me twi ga yau ma sa ga pyo yin taik ko tri tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ
loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းစီစဉ်ပို့ချပေးခဲ့တာပါအခုကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်နားဆင်နိုင်ပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD လွှတ်တော်နှစ်နှစ်ပြည့်နဲ့အစိုးရရဲ့စွမ်းဆောင်ရည်ကိစ္စဖြစ်ပါတယ်NLD အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်ရနေတဲ့ပြည်တွင်းညဉ့်ဉန်းရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ဒီအရေးကိစ္စတွေမှာထင်သလိုရှေ့မရောက်နိုင်ဖြစ်နေတယ်ဆိုပြီးတော့ဝေဖန်မှုတွေကရှိနေပါတယ်။အစိုးရနဲ့စစ်တပ်ဒီအစိုးရနှစ်ရတီးရှိနေတယ်လို့ဖြစ်နေတာမလို့ပြည်တွင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးဆိုပြီးတော့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်ချက်တွေကလည်းရှိပါတယ်။ဒါကြောင့်မလို့ဒီနှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ခက်ခဲတွေကိုအခုဒီကျွန်တော်တို့ရဲ့လိုင်းမှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဘူးကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်သိန်းနီဦးပါ။မတ်သိန်းနီဦးကတော့ဒီရပ်ဖက်လူဖွဲ့စည်းတွေကတက်ကြွလှရှားသူဦးဆောင်နေသူတူဖြစ်ပါတယ်။နောက်တူကတော့ဒင်းစာဆရာကိုဆွေဝင်းဖြစ်ပါတယ်။အဲကျွန်တော်မတ်သိန်းနီဦးကတော့လိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။မတ်သိန်းနီဦးကိုပဲကျွန်တော်အရင်မေးလိုက်ချင်ပါတယ်။မတ်သိန်းနီဦးကြားပါလားခင်ဗျာ။
โอเคရှင
်ครับมาเตนี่เนี่ยอิญซงจนลึดตอนเนี่ยปัดตะไปแล้วยินเมจิมาเลยပြောอ่ะมั้ยซึ่งลึดตอก็2นิดตะตั้นออกปิดตัวไปอะแล้วดี NLD อสูรตะตั้นมาลึดตอดี2นิดลึดตอหลุช้าหมู่กูနှိုင်းရှင်ခြင်းอาဖြင့်နှိုင်းရှင်มั้ยဆိုတော့ยินอู้เต็งเซ็งอสูร4นิดลึกให้ลึดตอเนี่ยနှိုင်းရှင်มั้ยบ่နှိုင်းရှင်จริงๆရှင်บาริเมียตูจาๆตูตัดหมู่นี่見ได้อ่ะบาเลยครับ
ครับ
ညီမတို့စောင့်ကြည့်လေးလာခဲ့ပြပါတယ်လွတ်တော်ရဲ့လှူရှာမှုတွေကိုလေဒီမှာရက်တရားကြီးရလေအဲဒါစောင့်ဆောင်ကြည့်ခဲ့ပါတယ်ဆိုတော့ဟိုတိုင်းစိတ်အစိုးရလက်ထက်နဲ့ဒီကနေ့ဟိုအနာဒီဥဆောင်တဲ့အစိုးရလက်ထက်မှာလွတ်တော်ရဲ့ဆန်ရှင်နဲ့ဟိုစောင့်ဆောင်ကြီးကထူးပြီးတော့မပြောင်းလဲတာကိုတွေ့ရတယ်အထူးသဖြင့်ပေါ့တိုင်းရင်းသားအရေးနဲ့ပတ်သက်လို့ဆိုရင်လွတ်တော်မှာတိတိယောက်ယောက်အဆိုတင်တွင်နိုင်ခြင်းမရှိဘူးပေါ့နော်ပထမဆုံးရတရားကာလအတင်းမှာစပတိထားမိတာကတော့ဒီရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ရှိရင်ရခိုင်မှာဒီအရေးပေါ်ဂျာတိဦးဦးကြောင့်ကျောင်းရတဲ့အရေးပေါ်တစ်ချိန်ကျုံနဲ့စစ်မဲ့ကြောင့်ကျောင်းရတဲ့အရေးပေါ်တစ်ချိန်ကျုံနဲ့ဒီအဆိုနှစ်ရစလုံးကိုလွတ်တော်ကတည်ချက်ခဲ့တယ်ပေါ့နော်ဟိုအဆိုတင်ခြင်းလို့မပြုခဲ့ဘူးသာလူတွေရဲ့အသက်နဲ့ဘဝနဲ့ကြုံနေရတယ်ဒီသူဥဆောင်တဲ့လက်ထက်ဒီသူဟိုနဲ့အတူရက်တည်တာတယ်ဆိုရရက်ဖက်အစိုးရဥဆောင်တဲ့လက်ထက်မှာဒီနိုင်ငံရေးတရားခွဲကြောင့်နိုင်ငံရေးဥတည်ချက်ကြောင့်ဒီသူရဲ့အသက်ကိုဒီသူရဲ့ဘဝကိုနှိမ့်ပြရှုတယ်ဆိုတဲ့လည်းရဟာအတော်လေးအထင်ညာပါတယ်ပေါ့နော်ဒီသူတွေကကြည့်အခုနောက်တစ်ခါဒီ2019မှာထပ်ကြုံရတဲ့ရခိုင်ရေးဒီနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းလွတ်တော်မှာတည်ယဝင်ပြင်ပြင်းနိုင်ခြင်းမရှိတဲ့နဲ့ပြချက်ခဲ့ရတယ်ဆိုတော့ဒါကိုဒီတိုင်းရင်းသားအရေးရှုထောင့်တာပဲဒီကြီးဒီဒေတာတစ်ခုရဲ့လုံခြုံရေးအရေးရှုထောင့်တာပဲဒီကြီးရက်ဖက်ဆိုရခွဲကစွမ်းဆောင်နိုင်ခြင်းမရှိဘူးဆိုတာမြင်ရတယ်။နောက်တစ်ခါဒီကျမတို့ဒီအလွတ်တော်ရဲ့ဟိုတင်တင်းချက်တွေကိုကြီးလိုက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးစတဲ့ကဏ္ဍကြီးနှစ်ရပ်ပေါ့နော်ဒီအစိုးရအမေရိကန်ပါတီကကတိကျုပ်ကိုပြုထားတဲ့ကဏ္ဍကြီးနှစ်ရပ်စလုံးမှာလည်းလွတ်တော်ကဏ္ဍကဘာမှဟိုထိထိရောက်ရောက်ဆိုမတင်သေးနိုင်ဘူးဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတာတွေကိုလည်းတွေ့ရပါလိမ့်ရှင
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ပြောရမယ်ဆိုတော့2008ဖွဲ့စည်းပုံရတော့လွတ်တော်ဖွဲ့နိုင်တဲ့လွတ်တော်မှာအားကောင်းတဲ့ပါတီရပဲအစိုးရဖွဲ့နိုင်တဲ့သဘောဖြစ်နေတော့ပြောရရင်တော့ဒီပါတီတစ်ခုတည်းရပဲအစိုးရကိုလွတ်တော်ထိန်းနိုင်တဲ့2008ဖွဲ့စည်းပုံရဲ့အနေထားလို့ဖြစ်နေတာပေါ့ဒါပေမဲ့တကယ်တမ်းဒီမိုစီနိုင်ငံတွေမှာလွတ်တော်ကအစိုးရကိုထိန်းချောင်းရမယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ဒီအချိန်ဒီမှာတော့လွတ်တော်ကဘယ်လောက်ထိတာဝန်ကြီးကြီးအစိုးရကိုထိန်းချောင်းနိုင်ပါလဲခင်ဗျာနှစ်နှစ်တာကာလအတွင်းပေါ့
နှစ်တာကာလအတွင်းမှာကျွန်မဟိုဒီရန်ကုန်တိုင်းအနေနဲ့စသီးမယ်ဆိုရင်ကျွန်မနေတဲ့နေရာစသီးရဲ့ကြည့်ကြည့်တာပေါ့နော်ရန်ကုန်တိုင်းအစိုးရကိုရေလှုပ်ဆောင်ချက်ကိုလွတ်တော်ကဟိုထိန်းချောင်းဖို့ဆိုထိန်းချောင်းတဲ့အဆင့်ကောင်မကြဖူးပေါ့နော်ရန်ကုန်တိုင်းအစိုးရရဲ့လုံဆောင်ချက်ဥပမာ YDS ကြောင့်လေတို့ခုနကကြည့်ကြော်ရက်ပြက်ပြက်ပနာတို့ဆိုရင်နောက်တစ်ခါဒီဟို OA နေရဲ့စီမံချက်ပေါ့နော်မျိုးတော်စီမံချက်တွေနဲ့ပတ်သက်တဲ့အစိုးရဆိုရင်တချို့အမှတ်တွေစူးစမ်းပြီးတင်ဖို့စူးစမ်းပါလေဒါပေမဲ့အဲ့အရာတွေကအစအစိုးရင်းနှီးမရတဲ့နဲ့တည်ခံရတယ်ပေါ့နော်ဆိုတော့လွတ်တော်ကိုအစိုးရကလွတ်တော်ကအစိုးရကိုကြိုးပမ်းဟိုထိန်းချောင်းခြင်းမပြုတဲ့နဲ့အစိုးရကနေလွတ်တော်ကိုကျွမ်းမိုးနေတယ်ဆိုတာတွေ့ရတယ်။နောက်တစ်ချက်ကဒီအထွတ်တော်မှာတင်းတွင်းအစိုးတင်းတွင်းတဲ့ဟာတွေကိုပါတီကိုအရင်ဖြတ်ရတယ်ပေါ့နော်။ပါတီကနေပြီးတော့ခွင့်ပြုချက်ရမှဖြတ်ရတယ်ဆိုတော့ဒီနေရာမှာနောက်ထပ်ကျွမ်းမိုးမှုတစ်ခုကနိုင်ငံရေးဒီအနိုင်ရပါတီတရက်ပေါ့နော်။အနိုင်ရပါတီတရက်ကပါတီရဲ့ဟိုအုပ်ချုပ်မှုကိုတာဝန်ခံနေတဲ့သူတွေကအစိုးရကဲ့သို့အထွတ်တော်ကိုကျင်လာပြီးလွှမ်းမိုးနေတာကိုလည်းကျမတို့တွေ့ရပါတယ်။ဒါကတော့အထွတ်တော်အမတ်ကြီးကိုနိုင်ကရောခုနကဟိုဒီအထွတ်တော်အစည်းအဝေးကာလမှာဟိုပယ်ချက်ပုံတွေကတော့လည်းတစ်ပြေပြနေတယ်ရှင
်။ပြောမယ်ဆိုရင်လည်းခုနကဒီ2008ဖွဲ့စည်းပုံရဲ့အားနဲ့ကြက်လို့ဖြစ်နေရယ်ပါတီတက်ကအကုန်လုံးလွှမ်းမိုးသွားမယ်ဆိုတဲ့အနေထားမျိုး။အဲ့တော့ပြောမယ်ဆိုရင်ဒီအခြေအနေတွေကိုလှန်ဖို့အတွက်ဆိုပြီးတော့ NLD ပါတီကလွှတ်တော်ထဲဝင်ခဲ့တာပါ။ဒီရွက်ောက်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်မယ်ဆိုပြီးတော့အဲ့တော့နှစ်နှစ်ကာလအတွင်းမှာသူတို့စူးစမ်းခဲ့ပါလားတကယ်ပဲစူးစမ်းခဲ့ပါလားစူးစမ်းမှုကတော့ထိရောက်ပါရဲ့လား။
MLD အစိုးရအနေနဲ့ MLD ပါတီနေနဲ့မကြိုးစားခဲ့ဘူးလို့ပဲပြောရပါလိမ့်မယ်။သူတို့ကတခုခုဆိုရင်ဒီ25ရာခိုင်နှုန်းစစ်တပ်ကဒါပြောနေတယ်ပေါ့ဟိုအကြောင်းပြချက်ပေးတယ်ပေါ့နော်။ဆိုတော့တကယ်တမ်းကတချို့ကိစ္စတွေမှာဆိုရင်အစိမ်းရောင်နေတဲ့ကတောင်မှတချို့ကပုံပွင့်နေလင်းပြန်ပြီးတော့သူတို့ပြန်ကြံသေးရတဲ့အခြေအနေမျိုးတောင်ရောက်နေတယ်။ဆိုတော့ MLD ပါတီကအရက်သားအစိုးရရဲ့တာဝန်ကိုနားမလည်တာလားဒီမလုပ်ဘူးမလုပ်တတ်တာလားဆိုတာဖြီးဝေကုန်းထွက်လာပါလေ
ကျွန်တော်ကတော့ thrush ရှင်တွေအလှည့်ပေးကြပါလေဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးမင်းများလို့လဲဆိုတော့ thrush ရှင်ချူလေးလိုင်းပေါ်ရောက်နေပါပြီအရင်ဆုံးကိုခိုင်ကိုဝင်းကိုအလှည့်ပေးကြပါလေကိုခိုင်ကိုဝင်းမတ်တင်နေဦးရှိပါတယ်ခင်ဗျဆွေးနွေးမင်းများလို့ရပါတယ
် Democracy Street ကိုတွားတဲ့ရှင်မှာကျွန်တော်ဒီအမျိုးသား Democracy ဖွင့်ဆိုဆိုတဲ့ပါတီကိုစပ်ပြုတဲ့ပါတီတကူက Democracy Street ကိုအကောင့်ထဲမပေါ်တာကိုတွေ့ရပါဆရာဘာဖြစ်လို့ဆိုရင်ကျွန်တော်ဒီ2015ရွေးကောက်ပွဲမှာရခိုင်နဲ့ချင်းမှာရော် sorry ရခိုင်နဲ့ချမ်းမှာကျွန်တော်မဲအများဆုံးနိုင်တဲ့တဲရပင်တွေကတော့အောက်ဆောက်စုကြီးကတဲရထားတာ ကိုယ်စနေတူကိုမဲအမြဆုံးနိုင်တဲ့ပြင်းနေတူကိုအစိုးရဖွင့်ပေးမယ်လို့ပြောထားတာအခုတကယ်ကိုလက်တွေ့မှာဒါကကွဲလွန်မှုလည်းအများကြီးသူတို့ပြောတဲ့စနစ်ကတော့ဒါ2008ဥပဒေရရလောရတာပါဆိုပြီးပြောတယ်ဒါပေမဲ့ဒီဟာဒီဟာသူတို့ရေကောက်ဝင်ဝင်တဲ့ကာလအချင်းပိုင်းခြားနဲ့တော်တဲ့စကားနဲ့လုံးရတဲ့ကမငြိမ်ရဘူးမလို့
ကိုခိုင်ကိုဝင်ကျွန်တော်တို့ကိုခိုင်ဝင်ဆိုလို့ရင်းကိုသဘောပေါက်ပါပြီတိုင်းရင်းသားဒေသတွေမှာအနိုင်ရပါတီတွေရှိပေမဲ့ဝင်းကြီးချုပ်တွေမထားတယ်ပေါ့နော်တိုင်းရင်းသားတွေခွင့်ရတယ်အဲ့တော့ကျွန်တော်တော်ရှင်နောက်တစ်ခုလှည့်ပေးကြပါလိမ့်ခင်ဗျာကိုတမ်းမောင်ဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးမေးမြန်းလို့ရပါပြီခင်ဗျာ
ကျွန်တော်ဒီမှာပြီးမှာဟိုစပါတီစက်ဖို့ကတမျိုးအန်အဒီယာတမျိုးကြီးတဲ့ရတမျိုးရဲရတမျိုးမငြိမ်ဘူးဖြစ်နေတယ်ကျွန်တော်ဒီဦးသိန်းစိန်လက်ထက်မှာ2012 2013မှာဟလာဒီဥပဒေရပါရဲအာတရားလိုလုပ်တယ်ဥပဒေကဟုတ်ဒီဖြစ်စမဟုတ်ဒီဖြစ်တယ်ဘယ်နှယောက်ချင်းရှိရအားလုံးကိုတရားရုံးပေါ်တင်လိုက်တယ်အားလုံးပြီးရင်မင်းတို့ကမင်းတို့ရုံးထွက်မထွက်နိုင်ထောင်ချတရားခဏကိုစစ်တယ်80ကျော်လောက်ပြန်လွတ်လိုက်တယ်တကယ်တမ်းဆိုရင်ဒါဥပဒေစိုးမိုးရေးမရှိတာပဲလေသူတို့လုံရင်တစ်မျိုးမလုံရင်တစ်မျိုးဒီရဲတို့ဥပဒေအရရှိတော့လုံရင်တစ်မျိုးမလုံရင်တစ်မျိုးတရားသူအချက်တည်းဖြစ်အောင်လုပ်ပါရကိုဥပဒေစိုးမိုးရေးမရှိတာပါကို
ကို slide ပွေကွန်ဖိတ်ခေါ်ကြပါလေခင်ဗျာအဲဆွနေမြန်မြန်လို့ရပါတယ
်2008ဖွဲ့စည်းပုံမှာတမရုံကနေရယူတယ်လို့ပြောပြမယ်လို့2008ဖွဲ့စည်းပုံကအယက်သားအချုပ်ရေးဖွဲ့ကိုအာဏာပေးထားတဲ့ဥစ္စာရှိတယ်အဲ့ဒီဥစ္စာကို NLD ကအယက်ယူပြီးတော့မှ3နဲ့အနေထားမှာကျွန်တော်တို့တွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ငကူကလေးကသူတို့အမရီကိုနိုင်ရသူတို့တဝဲဆိုဆိုကဘူးမတိပါမတိပါမလို့ခိုင်မရှိတဲ့သူတွေကအထုတို့တည်းဝင်သွားတယ်အဲ့ဒါတော့သူတို့ချုပ်လို့လည်းမရဘူးအခုကဝင်ကြီးတွေကအုတ်ချုပ်ကြီးတွေကပဲအဲ့ဒီမျိုးလူတွေကမြန်တော့သူကမလုံရေမကန်ရေးတဲ့သူတို့ဘေးထားရထားတဲ့အခွင့်ကြီးတော်မှမလုံရေမကန်ရေးတဲ့သူများကြီးရှိတယ်နောက်အထုသဖြင့်စခိုင်းကော်မရှင်တို့ဝင်းချင်းကော်မရှင်တို့မှာနိုင်ငံရေးတမားတွေကိုမတုံ့ချတာကသူတို့ကအလောက်မတွင်ကျေဘူးဒါဆိုတက်မလို့ကိုနိုင်ကသူတို့ကိုမလေးစားဘူးဆိုတာသူတို့တိကျသွားပြီအဲ့ဒါတော့ပြပြပြောင်းလဲမှုကအများကြီးလုပ်ဖို့လိုရင်းလို့ကျွန်တော်ထင်တယ
်မသိနေဘူးလေခုနကဆွေးနွေးတဲ့သရရှင်တွေပြောတဲ့ဆွေးနွေးတဲ့အရာဆိုရင်လေကျွန်တော်တို့ဆိုမကြမကြကြားနေရတယ်ခုနကကျွန်တော်ရှေ့မှလည်းကျွန်တော်ပြောပါတယ်မြန်မာနိုင်ငံမှာကစိုးရနဲ့စစ်တပ်အစိုးရနှစ်ရလို့ဖြစ်နေတာမို့လို့လူတလောက်မခီးမပေါ့ဘူးဆိုပြီးတော့အာဆင်ကျင်နဲ့တုံ့ပြန်ပြီးတော့ဆွေးနွေးနေရလဲရှိပါတယ်တကယ်ရောဟုတ်ပါရဲ့လား
ဟိုလို့တော့မှအောက်ချုပ်ခင်းရတဲ့ပါတီကြီးရဲ့ကဲဒါကနှုံးနဲ့ကြည့်လိုက်မယ်ဆိုရင်သို့တော်နှီးအစိုးရနှီးရရှိနေသလားဆိုကျွန်တော်တို့လည်းအစားပေးခဲ့မိတာလေပေါ့နော်ဟိုလုံပိုင်သေးနေရမတူဘူးလားပေါ့ဒါပေမဲ့ဒီ2008အောက်ကနေပြီးတော့ဒီအစိုးရလုံတော့မယ်လို့ဆုံးဖြတ်ခဲ့သည်ဒီလမ်းကြောင်းကိုရွေးပြီးဆိုရင်ဘာသာဒေါက်ဆန်းစုကြည်က2012တုန်းက2008အောက်ကိုမဝင်နိုင်ပါဘူးဒီ2008ဖွဲ့စည်းပုံအောက်မှာမလုပ်ပါဘူးလို့သူပြောတယ်။နောက်ပြိမကြဘူးသူ2012မှာပဲစိတ်ကူးကြောင်းသွားတယ်။ရုပ်တရက်စိတ်ကူးကြောင်းပြီးတော့ဓာတ်ရည်ရေးကောက်ပွဲရတဲ့စီစဉ်လိုက်တယ်။ဆိုတော့အဲ့ဒီကကျွန်တော်တို့ကစောင့်ကြည့်ဒီ2008ကိုကြော်လွှားနိုင်တဲ့အစီအစဉ် NLD မှာရှိလာပြီလားပါလာပြီလားပေါ့နော်။ရုပ်တရက်စိတ်ကူးကြောင်းရတဲ့အကြောင်းကဘာလဲပေါ့။ဆိုတော့2008ဒီချက်တဲတယ်2008အောက်မှာလုပ်ပိုင်ခွင့်မရှိဘူးဆိုတော့တိတိကျကျနဲ့ဝင်လာပြီဆိုကြတဲ့ကဟိုသူ့မှာကေတော့ရှိလို့ဒါလောက်ပိုင်ခွင့်ရှိလို့ဒါလာတယ်လို့ယုံကြည်ရမှာပေါ့နော်။ဒါကြောင့်ကျမတို့ကလည်းမဲပေးခဲ့တယ်။ဒါပေမဲ့တကယ်တကယ်ကျတော့2008အောက်မှာပဲသမဏရဲ့လောက်ပိုင်ခွင့်ကြီးရှိနေတယ်။ဟိုပြည်ထဲရေးတို့ကာလုံတို့အောက်မှာမဟုတ်တဲ့အရက်ဖက်ဝင်ကြီးဌာနတွေရှိတယ်။ဒီဝင်ကြီးဌာနတွေရဲ့ဟိုစွမ်းဆောင်ရည်ကို Democratic Union အတိုင်းကျင်းလိုက်နိုင်ရင်တော့တော်တော်ထိရောက်တဲ့ဟာမျိုးကြီးရှိနေ။အထူးသဖြင့်ပြည်နာရေးဝင်ကြီးဌာနနဲ့စစ်မှန်ရေးဝင်ကြီးဌာနပေါ့နော်။ဆိုပြည်နာရေးဝင်ကြီးဌာနမှာဆိုရင်ဒီဟို NLD လက်ထက်မှာလည်းအထူးရေးဆွဲခဲ့ကြရတယ်။အမျိုးသားပြည်နာရေးဥပဒေကြောင်းလေးချင်းတို့ဘာလို့ဆိုတာကလည်းရှေ့အစိုးရလက်ထက်မှာလည်းသူတို့ပဋိပိထားတဲ့ဟာတွေရှိတယ်မအောင်မြင်ခဲ့ဘူး။ဒါတွေကို NLD နေနဲ့ဆက်လုပ်မယ်ဆိုရင်ပြည်နာရေးခန္ဓာကြီးတစ်ခုလုံးကြောင်းလေးသွားနိုင်တာတွေများပြီးရှိတယ်။စစ်မှန်ရေးခန္ဓာလည်းအဲ့လိုပဲ။ဒါပေမဲ့ NLD က2008အောက်မှာမို့လို့တက်နေပါတယ်ဆိုတဲ့စင်တီတစ်ခုရဲ့နဲ့သူတို့ပြနိုင်တဲ့စွမ်းဆောင်ရည်တွေကိုမပြဘဲမိမိနဲ့ကြာလာတော့ဘာဖြစ်လဲဆိုတော့သူတို့ကိုနိုင်ကဒီဟာမှာဒီ2008ကြီးကိုရုံရုံတီတီနဲ့2008အောက်မှာပဲလောက်ရတာကိုတိုက်နေပြီလားလို့တော့ကျွန်တော်တို့တန်တရားဖြစ်လာပါတယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်တွင်နိုင်ဆွေးနွေးမဲ့ကုဆွေဝင်းကိုကျွန်တော်တို့အခုဖုန်းရပါပြီကုဆွေဝင်းရဲ့လက်ရှိအစိုးရရဲ့စွမ်းဆောင်ရည်ပေါ့ပြောမှဆိုရင်တော့အစိုးရဘက်ကခံပြောတဲ့လူတွေကတော့အစိုးရနှစ်ရဖြစ်နေလို့လောက်ရကန်ရတော့ခက်ခဲဆိုရဲကကယ်ရဆိုအနေထားမျိုးပေါ့နော်အဲ့တော့အစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုဆိုရင်ဝင်းရဲ့အမြင်သိကြပါလဲ
ခြုံပြောရမယ်ဆိုလို့ရှိရင်တော့ဒီ NLD အစိုးရဒီသူထိုက်တင်တဲ့သူကိုစမ်းညံစွမ်းရှိသူရှိတဲ့လူအများနဲ့ရှိတဲ့ငွေကြီးနဲ့တက်နိုင်တဲ့ကျူးစားနေတယ်လို့ကျွန်တော်ဒါရည်ဘူးအားဖြင့်ပြောပြရတယ်ဒါပေမဲ့ ဟိုကျင်းနှက်ပွဲရှိလားဆိုတော့ဟိုမကျင်းနှက်နိုင်စရာကိစ္စတွေလည်းရှိပါတယ်ခင်ဗျဆိုတော့ကျင်းနှက်တယ်မကျင်းနှက်တယ်ဆိုတာကိုပြောမယ်ဆိုလို့ရှိရင်အားလုံးပြည့်တဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေနော်စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နော်ပေါင်းကနေပြီးတော့လုပ်ရတယ်ဆိုတာကိုကျွန်တော်တို့ကဘယ်တော့မှမေ့လို့မရပါဘူးခင်ဗျဒါကြောင့်မလို့သူအဲ့ဘောင်တွေကလုံးလုံးမရတာဘူးကျွန်တော်တို့ကလုံးဝကျွန်တော်အပြစ်မတင်ပါဘူးဒါပေမဲ့လုံးလို့ရတဲ့အပိုင်းတွေကိုတော့ကျွန်တော်တို့ကလုံးစီကျင်တယ်ဥမာလွတ်တော်မှာနော်ခုနဆွေးနွေးကြတို့ပဲလွတ်တော်မှာကိုကအင်အားကြီးပါတီတရားဖြစ်နေတဲ့လုံးလို့ရတဲ့အပိုင်းတွေဥမာအဖြစ်ဟိုလူခွေရင်းနဲ့ပတ်သက်ပြီးတော့မှဒီအများပြည်သူဒုက္ခပေးနေတဲ့တချို့ဟာဒီအများကြီးရှိပါသေးတယ်ဒီဥပဒေကြီးအဲ့ဥပဒေတွေကိုဖျက်ဆီးမှုအတွက်အတက်စီရောမလွတ်တာကြီးတွေးရတယ်အဲ့ဒါကိုနော်ကျွန်တော်ကနေပြီးတော့ဟိုဒါအဲ့မကောင်းမှုဖြစ်မိပါလေခင်ဗျာအဲ့ဒါကြီးရအောင်တချို့ဟာကြီး
တစ်ဖက်မှာခုနကကျွန်တော်တို့ပြောသလိုခုနရှိမှဆွေးနွေးသွားပါတယ် NLD ပါတီကရွေးကောက်ပွဲဝင်တဲ့အခါမှာဒီဖွဲ့စည်းပုံပြင်ရေးကိုသူတို့လုပ်မယ်ဆိုတာအဲ့တက်ကော NLD ပါတီကထိထိရောက်ကြိုးပမ်းခဲ့ရလား
ဒါ NLD ပါတီကဒါအစင်တစိုက်နဲ့သူကဒါကိုပြောခဲ့တာပဲဒါပေမဲ့အဲ့ဒါကြီးကိုလုံးဝဒါဟိုမလို့ဖြစ်ဘူးဆိုတာနောက်ပြီးတော့ဒါနဲ့ပတ်သက်ပြီးဘာကြောင့်မလို့ဖြစ်ဘူးဆိုတော့အချက်ကိုပြည်သူလူထုကိုမရှင်းပြဘူးဆိုတာနည်းနည်းတော့ဟုတ်တော်မဲ့တယ်လို့ကျွန်တော်တို့ကခံစားရတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တူဦးလှည့်ပေးခြင်းပါလေကိုနေဦးလင်းမလေးရှားနိုင်ငံကိုနေဦးလင်းဆွေးနွေးလို့ရပါတယ်ကိုဆွေဝင်းရှိပါတယ်မတ်တေနေဦးရှိပါတယ
်ဟုတ်ကဲ့ဗျာအစိုးရနေရဆိုတဲ့သကလုံးကတော့ဘယ်သူကခေါ်ထုတ်လိုက်တယ်လဲဆိုတော့မသိဘူးပေါ့နော်ဒါပေမဲ့ဟိုအစိုးရတခုလေးလားလို့ပြောရရင်တော့လည်းနည်းနည်းတော့ခက်သလိုပဲဖြစ်နေတာပေါ့နော်စစ်တပ်ကယူလိုက်တယ်ဒါဝယ်ရေးယူတယ်နေစားယူတယ်ဟလာဒီရေးယူတယ်ဒီလေယူရဲဆိုတဲ့အခါကျတော့အခုအရသာအစိုးရကိုအခါဒီလွှဲကြည့်လိုက်လို့ရှိရင်တိုင်းပြည်ကနံပါတ်1 substitution theory ခေါ်တာပေါ့ကွာဖြစ်မလားဆိုတဲ့မေးခွန်းကိုမေးကြည့်လိုက်ပေါ့သူတို့စစ်တပ်ကလူဆိုတာကပွင့်တယ်လင်းပြောရင် information ထောင်းလန်းရေးတို့ပါတို့အကုန်လုံးသူ့မှာ network ကအရင်တည်းကအစင်လာရှိပြီးသားအဲ့ဒီဟာကိုအရသာကိုခြံတွေခိုင်းလိုက်ရင်အရသာဝန်ကြီးတယောက်ကအောက်ကတင်ပြတဲ့သဘောတဘာဝကိုနားမလည်တာနဲ့ရင်းဆက်လုပ်လို့မရတဲ့အပိုင်းကြီးဖြစ်သွားလိမ့်မယ်အဲ့တော့ဒီလိုအလောက်နိုင်ငံရေးလုပ်တဲ့လူတွေကဒီလောက်လေးတော့နည်းနည်းမြင်တတ်ဖို့တော့လိုလိမ့်မယ်။စင်ကာပူလိုတိုင်းပြည်မျိုးမှာကြတော့ information ကိုကျွန်တော်တို့ဒီလိုဟလာအဲ့ရင်းကောက်တာမျိုးနဲ့စောက်တာမဟုတ်တော့ဘူး။ကျွန်တော်ဥမာတစ်ခုဆိုပါဆိုကျွန်တော်နာမည်ပြောင်းမယ်အိမ်ပြောင်းမယ်ဆိုတာနဲ့တနည်းအားကြီးအိမ်လိုက်တာနဲ့ကျွန်တော်ဘယ်ရောက်နေတယ်အဲ့ဆာသူတို့ trade လုပ်လို့ရတယ
်။အဲ့တော့ဒီလိုနဲ့ချုပ်ပြီးပါ
ကျွန်တော်တို့တိုင်းပြည်မှာမရှိသေးတဲ့အတွက်တချို့ကာကွယ်ရေးနဲ့ပတ်သက်တဲ့ဟာငယ်စားနဲ့ပတ်သက်တဲ့ဟာလုံးကြုံရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာဟိုဟာပေါ့အစိုးရနေရာဖြစ်တယ်ဆိုတော့တိုက်ခိုက်တဲ့စကလုံးမျိုးဟာမသိတယ်ရောဘူးလို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ပါခင်ဗျ။ကိုနေဦးလင်းကျေးဇူးပါခင်ဗျာ။ကျွန်တော်ချိန်လည်းမရတော့နည်းလေးချုပ်ပြီးတော့ကျွန်တော်တို့မေးလိုက်ပါမယ်ပေးနိုင်စနေတဲ့သူကိုအရင်ဆုံးကျွန်တော်မတ်တေနီဦးကိုပြန်ဖိတ်ခေါ်ချင်ပါတယ်။မတ်တေနီဦးကြီးကျွန်တော်လည်းတူတူမေးချင်တာကပြောမယ်ဆိုရင်တော့အခုဆို2နှစ်တာကာလလွှတ်တော်ရဲ့2နှစ်တာကာလရောက်ပြီး NLD အစိုးရရဲ့2နှစ်တာကာလရောက်ပြီးမတ်တေနီဦးလည်း NLD အစိုးရကိုထောက်ခံခဲ့တဲ့လူလို့ခုနရှိမှပြောသွားပါတယ်။အဲ့တော့အခုလောက်သွားတဲ့နှင်းတရာကာလအတွင်းမှာကျင်းတဲ့အားရမှုဘလောက်ထိရှိလဲဘလို့များခံစားမိလဲခင်ဗျာ
ဟုတ်ကဲ့ရေတော့အဲ့ဒီအစိုးရရဲ့ဥပဒေမှာပေါ့နော်ဒီ political leadership အပိုင်းမှာရောနိုင်ငံရဲ့ governing ကိုခေါ်တဲ့စီမံခန့်ခွဲမှုအပိုင်းမှာရောဒါကမှဒီ secretary မှာကိုအားမရပါဘူးကျွန်တော်တို့ဟို
ဟုတ်ကဲ့ပြောပါဆော
က်နေတယ်မေးပေးဖို့ပေါ့စဉ်းစားနေတာ
ဒီပေါ့ဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်ဒိုင်းလီလိုက်စီစဉ်ချိန်လက်ဆစ်သွားလို့ပါမတ်တိန်နီဦးကိုဆွေဝင်ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါ
ကိုတာညိုအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညဒိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးနှာစင်ခဲ့ကြရတာပါရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းမှာပြည်တွင်းမှာအမေရိကန်ရဲ့အင်အားနဲ့ယုံကြည်မှုကိုပြန်တည်ဆောက်ဖို့ပြည်ပမှာအင်အားနဲ့အနေအထားကိုပြန်ထိန်းသိမ်းမှုအကြောင်းတွေပြောသွားပါတယ်စစ်တပ်အားကောင်းမှုအရေးကြီးတယ်ဆိုတာသမရကအလေးထားပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာစိုးသွမ်းတဲ့အစိုးရတွေအကြမ်းဖက်ဝါဒီတွေကိုသာမကကျွန်တော်တို့ရဲ့အကျိုးစီးပွားစီးပွားရေးနဲ့တန်ဖိုးတွေကိုချိန်ချောင်နေတဲ့တရုတ်နဲ့ရုရှားလိုပြိုင်ဘက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီစိုးရွားလာတဲ့အန်ဒရီတွေကိုရင်ဆိုင်တာမှာအားနည်းမှုဟာပြိပခါကိုတေချာပေါက်ဦးတည်စေပြီးမရှင်နိုင်တဲ့အင်အားကကျွန်တော်တို့ရဲ့စစ်မှန်ကြီးမားတဲ့ခုခံမှုအတွေ့ခိုင်မာတဲ့နီလန်းဖြစ်တယ်လို့သမရကပြောပါတယ်။ISIS အဖွဲ့ကိုနှိမ်နင်းတာမှာမကြခင်ကရထားတဲ့စီးရေးအောင်မြင်မှုတွေကိုသမရကအထူးဖော်ပြပြောဆိုပါတယ
် I am proud to report
that the coalition to defeat ISIS has liberated very close to
100% of the territory. Iraq, Syria, and other areas of the country, the Luda Damari Maja Diginga Ti Tencho Tare Nemirigo, Yanomi Niba, Lumia Sege, Visura, Jano Gonuza Timbiabare, Damme Loziari, Miaji Janibade, Iasco Nin Nine Ti, Genaro Satai Domaba.
A Jambe Warago Ninama, A Jambe Warigo Pansi Sebu, Lua de Chenu Shibare. A Jambe Wariha, Ubri met Lenaka Yanuriba. Pibama, Drogo Pamireka, A Jambe Wari repeated a dre, a rea dime pumu sassan den barelu, the Maraga, Lene Biobare. A rea dre, Quandana Musi, a jensakango, Sabi Puntamava. Pian Medune, but the B, American ha, Sabi, Shinshin Olympian, look to a melu, the Maratramga, Biobare.
When the people of Iran rose up against the crimes of their corrupt dictatorship,
A Jimbia Chasare, Anna Shingo, Iran Luruga, and do Yin Sanjima, Jono Kasim Nigebau, Lulamu Dre, Yayenswa, Type Way Wene, Iran Ludune, do American Ga Yatibare,
Jubane, Venezuela Ga, Communist Socially Anna Shinigule, American Ga, Pintende, Tanka Yijumuri, Chamatabare, Tabime, Noguria Lau, Golurugo, Bobi, Yayesse, Pinade, Suya Muro, Mashiba, Wulu, Tamara Tramga, Piobare.
North Korea's reckless pursuit of nuclear missiles could very soon threaten our homeland.
Nuclear don't you pan sign book, North Korea ga sin yin me lou ni da jaw. Tay ma ja gen chan lu a mi mi ko chin chao la nai ba de. Ai lo ma phit aw da si ye a nyin song phi a pe bo chan lu si yong lhut saw ni ba de. Ku ba da chin na a ya da ne a shaw pe lai lyo da ha chu jaw yan sa mu ko phait kho da be phit de su ra a dei twi jong ni ga chan lu ko tin pya pe da ba de.
In Agani de Saint Nin Jan Yao Luni Rane Mia, American Bidonzu Nene, Ku Josi Bagu, Set Gaugo Doma Pitalu, Ku Damurigu, Set B Porto Piata Doma Pibarekamia.
American Soya at the Borani Abawood in Yaru Radishin.
American Soya at the Borami and Dapi, Vioya Abomho Jantise Apparition. အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်စာဆောင်ကိုမနက်၈နာရီကနေကိုနာရီထိလိုင်းတို့မီတာ20နှစ်ဆက်95နဲ့30နှစ်တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်ဒီကနေ့မနက်ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကပြောပြပေးပါဦးမယ်ရှင်
အမေရိကန်အစိုးရရဲ့တဘောရအမည်အပါဝင်အရှိချုပ်စတီဗန်နန်ကိုသူ့သမ္မတဒေါ်နယ်ထရမ့်အတွက်အဓိကအကြံပေးအရာရှိဖြစ်တာဝန်ထမ်းဆောင်ခြင်းကအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အောက်တိုဘာ23ရက်ကော်မတီကအင်္ဂါနေ့မှာစီစဉ်ထားပေမဲ့သူကတော့မလာရောက်ခဲ့ပါဘူးသူကိုလာရောက်ဖို့အတွက်လွှတ်တော်အမတ်တွေကိုယ်တိုင်ဆင့်ခေါ်ခဲ့ကြတာဖြစ်ပါတယ်အာရှခီးစဉ်သွားနေတဲ့အမေရိကန အရာရှိတွေနဲ့တွေ့ဆုံဖို့အတွက်သူ့အနေနဲ့မတောင်းဆိုတာဒီကြောင့်ပြောကြားခဲ့တယ်လို့တွေ့ဆုံမှုအခြေအနေကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းလည်းဒုသမရကပြောကြားခဲ့ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့အဖမ်းဆီးခံနေရတဲ့ Writers သတင်းတောင်နှုတ်ရဲ့အမှုကိုအင်ကာနိကရန်ကုန်မြောက်ပိုင်းခံတရားရုံးမှာဆက်လက်စစ်ဆေးခဲ့ပြီးတရားခွင်မှာတရားလူပြတက်တဲ့ရဲအရာရှိကသူဖမ်းဆီးချိန်တုန်းကမှတ်တမ်းကိုမိရှို့ဖျက်ဆီးခဲ့တယ်လို့ထွက်ဆိုသွားပါတယ်အင်ကာနိရုံးထုတ်စစ်ဆေးမှုကိုနိုင်ငံတကာတန်တမာတွေလာရောက်ကြည့်ရှုခဲ့ကြတယ်လို့နောက်ချိန်ရုံးချင်းကိုတော့ February 14ရက်ချိန်ထားပါတယ်တိုင်ဝမ်မှာ6.4 ပြင်းအားရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်2ဦးသေဆုံးပြီးလူ200ကျော်ဒဏ်ရာရပါတယ်။ထိုင်ဝမ်အရှိတ်ကန်ရန်ကီလို20လောက်ကနေဒေသဆန်တော်ချင်းနေ့လယ်3:50မှာလှုပ်သွားတာပါ။ SpaceX အာဂါတစူဇန်ရေဆိုင်ရာပုဂ္ဂလိကကုမ္ပဏီကကမ္ဘာနဲ့အင်္ဂါဂျိုပတ်လန်နဲ့ကိုလွှတ်တင်မဲ့သူ့ရဲ့အကြီးဆုံး Falcon Heavy Rocket ထဲမှာ Cherry Neon Tesla Roadster ကားကိုထည့်သွင်းပြီးအင်္ဂါနေ့မှာပြစ်လွတ်ခဲ့ပါတယ်။
ဘုရုနှင့်မနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်ချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါရဲ့ရှင်ညနေဘက်6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကို line 2 meter 16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.